ဒီနေ့ဒကာဒကမတွေတော်တော်စုံကြတော့သိပြောကျင်တာလေးတခုဟိုပြောမယ်လို့ဒီเจ้าอย่างကိုပြောကျင်နေတာတော့တော်တော်ကြာပါပြီမပြောပြဘူးအเจ้าอย่างကလည်းပဲလူတိုင်းပြောနေဆိုနေကြတဲ့အเจ้าอย่างဖြစ်ပါတယ်အထူးဆန်းတော့မဟုတ်ပါဘူးလူတိုင်းပြောနေဆိုနေကြတဲ့ကိစ္စပါဒါပေမဲ့ပြောတာပြောတယ်တကယ်လေးနဲ့စဉ်းစားကြည့်တဲ့အခါမှာသိသိဖို့မလွယ်ဘူးလို့ထင်ပါတယ်နော်ကိုကိုတိုင်းလည်းပဲဒီအเจ้าอย่างကိုသိခြင်းလို့နှစ်ပေါင်းတော်တော်ကြာကြာလေ့လာတယ်စဉ်းစားတယ်ကျင့်သုံးကြည့်တယ်ဒါပေမဲ့အခုအချိန်ထိအကုန်လုံးပြည့်ပြည့်စုံစုံသိပြီလို့ကိုယ့်ကိုယ်ကိုမပြောနိုင်သေးပါဘူးနော်တကယ်စဉ်းစဉ်းစားစားပြောရမယ်ဆိုရင်နော်လူဘဝမှာငါဘယ်အကြောင်းအရာကိုတော့တကယ်အပိုင်သိပါတယ်လို့ပြောလို့ရတဲ့အကြောင်းအရာဘယ်နှခုလောက်များရှိတယ်လဲစဉ်းစားကြည့်ပါနော်တခြားမပြောပါနဲ့ငါစိတ်ကိုငါအပိုင်သိတယ်လို့ပြောလို့ရမှာမသိမရနိုင်ဘူးเนาะအဲ့တော့ဒီသိတယ်ဆိုတဲ့ကိစ္စကအင်မတန်နဲ့နဲတာပါเนาะသဘာဝတရားမှန်တယ်ဗေဟာကူမှကုံစင်အောင်သိဖို့ဆိုတာမလွယ်ပါဘူးဗေဟာကူမှမလွယ်ဘူးအယိုးဆုံးအရှင်းဆုံးကိစ္စတွေတောင်မှအပေါ်ရလေးနည်းနည်းပါးပါအကျန်းလောက်သိတာပါเนาะအပြည့်အစုံမသိနိုင်ပါဘူးဒါကြောင့်တခုခုကိုပြောမယ်လို့ဒီဘုံဘဝစဉ်းစားတဲ့ခါမှာအဲ့ဒီအကြောင်းအရာကိုငါဘယ်လောက်သိတယ်လဲလို့ကိုကိုကအများအားဖြင့်ပြန်မေးလို့ရှိပါတယ်နော်ကိုကိုတိုင်းမသိတာဤတခုကိုသူများကိုပြောနေရမယ်ဆိုရင်အားမပါတော့ဘူးနော်အဲ့ဒီစကားရဲ့အနောက်မှာအသက်မပါနိုင်တော့ဘူးနော်အဲ့တော့စကားလုံးဆိုတာသူကအကြောင်းအရာတခုကိုကိုစားပြုတာပဲသဘာဝတခုကိုကိုစားပြုနော်အဲ့တော့အဲ့ဒီတဘာဝကိုမသိဘဲနဲ့စကားလုံးကိုသိုံနဲ့ပြောလိုက်လို့ရှိရင်အနောက်ကတဘာဝကိုသိတဲ့ဉာဏ်မပါတဲ့တကြောင်အဲ့ဒီစကားလုံးမှာရှင်းလင်းမှုပြတ်သားမှုမပါနိုင်ဘူးနော်အဲ့ဒီစကားလုံးမှာအသက်မပါဘူးနော်ဟိုဥပမာခါရီရိုးတစ်ခုပြောရမယ်ဆိုရင်တချို့စာရေးဆရာကြီးစာရေးတဲ့ခါမှာနော်သူတို့အဲ့ဒီအကြောင်းအရာကိုပိုင်ပိုင်နဲ့နဲ့မသိသေးဘဲနဲ့ရေးမယ်ဆိုရင်ရှင်းလင်းမှုပြတ်သားမှုမရှိဘူးအသက်မပါဘူးသာမန်တက်မှာပါเนาะကိုကိုတိုင်ကရှင်းရှင်းလင်းလင်းပြက်ပြက်သားသားသိတယ်ဆိုရင်တော့နည်းနည်းလေးပို့ပြီးတော့အသက်ဝင်လာတယ်เนาะအဲ့ဒီလိုပဲဒီဘုန်းဘုရားလည်းပြောကြည့်နေတဲ့ကိစ္စတွေအများကြီးရှိတဲ့ထက်ကိုသိတဲ့လောက်ကိုပဲပြောကြည့်เนาะဟိုဖတ်ထားတာတွေအကုန်လုံးမပြောကြည့်ဘူးဘာဖြစ်လို့လဲဆိုတော့ဖတ်ထားတာတွေအကုန်လုံးကကိုအကုန်လုံးသိတာမှမဟုတ်ဘူးเนาะဒါကြောင့်သိတဲ့လောက်ကိုပဲအထူးဦးစားပေးပြီးတော့ပြောတာအခုတရားဓမ္မတွေစုံတုံးမှာအင်မတန်ပြောကျင်နေတဲ့အကြောင်းအရာကအင်မတန်ရိုးတဲ့အကြောင်းအရာအင်မတန်အခြေခံကြတဲ့အကြောင်းအရာဖြစ်နေတယ်။ဒါလည်းဆိုတော့တချို့တော့ရေးမိနေလောက်ပါပြီ။နော်။မေတ္တာနဲ့ပတ်သက်ပြီးတော့ပြောကျင်တာ။နော်။အဲ့တော့မေတ္တာဆိုတာလူတိုင်းပြောနေကြတာလူတိုင်းကြားနေကြတာ။တခင်းတွေစာပေတွေမှာလည်းပဲအများကြီးရေးကြဆိုကြတယ်နော်။ဒါနဲ့တိချာတည့်တဲ့မေးလိုက်မယ်မေတ္တာဆိုတာပါလေလို့မေတ္တာဆိုတာကိုတကယ်သိပြီလားလို့ဆိုရင်ဘယ်လိုများပြန်ဖြေမလဲလို့သိတယ်လို့လို့တော့ရှိပါတယ်လို့တော့ပြန်ဖြေရတော့မှာပဲနော်သိတယ်လို့လို့တော့ရှိပါတယ်အဲ့တော့ဒီမေတ္တာအကြောင်းကိုပြောဖို့နှစ်ပေါင်းတော်တော်ကြာကြာစဉ်းစားပါကိုယ်ကိုယ်နဲ့ငငယ်ရဲကလည်းပဲဒီကိစ္စကိုတော်တော်စဉ်းစားတယ်။ဘယ်ရေလောက်တည်းကစဉ်းစားလဲဆိုတော့ဟို73နှစ်74နှစ်အဲ့လောက်ရေတည်းကစပြီးစဉ်းစားတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီချိန်အဲ့ဒီအတည့်ရဟာနည်းနည်းစဉ်းစားစားပြုတဲ့ရေဖြစ်လာပြီ။ဒီထက်ငယ်တုန်းကတိတ်မစဉ်းစားပါဘူး။နော်လှုပ်ရှားရှိတဲ့လှုပ်ကစားရရှိရင်ကစားပြီးဒီလိုပဲနေခဲ့တာ။တော့စဉ်းစားတတ်တဲ့အဲ့ဒီ73နှစ်74နှစ်လောက်ရွယ်တွေကစပြီးတော့စဉ်းစားတာပဲနော်စဉ်းစားတော့နေကုန်းကြီးအများကြီးမေးပြစ်တယ်အဲ့ဒီနေကုန်းကြီးအများကြီးတဲ့မှာတခုအပါဝင်ကဘာလဲဆိုတော့ငါမိဘတွေကငါ့ကိုချစ်ရလားနော်အဲ့ဒီကစပြီးတော့မေးတာပဲနော်အဲ့တော့ဒီနေကုန်းကိုကိုယ်တိုင်မေးဘူးတဲ့လူဘယ်နည်းအောင်များရှိလဲမသိဘူးအခုရော မိမိသလားပဲဒီဘုံဘုံကတော့ငငယ်တုန်းကအဲ့ဒီဟာတန်တရားတော်တော်ရှိတယ်တခါတလေကိုမိဘတွေကကိုယ်ကိုချစ်တယ်လို့ထင်တယ်တခါတလေကြတော့လည်းမချစ်ဘူးလို့ထင်တယ်တခါတလေသူတို့ကိုယ်ကိုပြောပုံဆိုပုံဆက်ဆံပုံသူတို့မကြိုက်တာတွေလုံးမိတဲ့အခါမှာဆုံးမပုံတွေဟာဆုံးမရမရောက်ဘူးရစ်စရာရောက်တယ်လို့လည်းခံစားကြရဘူးပါလေနော်ဒါကပုံမှန်လေးလေးပြောတာနော်ဒီဘုံဘုံကကိုယ်ခံစားချက်ကိုပဲအဓိကထားပြီးတော့ပြောနေတာဒီဘုံဘုံလိုပဲခံစားဘူးတဲ့လူတွေလည်းရှိမယ်လို့ထင်ပါတယ်နော်တချို့လည်းပြောဘူးပါလေနော်အဲ့တော့အဲ့ဒီလိုကိုယ်မိဘရဲ့မေတ္တာကိုတောင်းမှနည်းနည်းတန်တရားဝင်ခဲ့တဲ့စိတ်ကရှိနေတော့နောက်ထပ်သူကကျင်ရတဲ့လူတွေကိုလည်းပဲဒီတန်တရားစိတ်ကြီးနဲ့ပဲအမြဲတမ်းလိုလိုဆက်ဆံမိတယ်နော်အဲ့တော့တဘာဝကဘာလဲဆိုတော့မိဘရဲ့မေတ္တာကိုစံတရားရှိရင်တခြားဘုသူမေတ္တာကိုမှယုံလို့မရတော့ပါဘူးနော်ဒါအင်မတန်အရေးကြီးတဲ့အချက်တစ်ချက်ဖြစ်ပါနော်အဲ့တော့အခုအသက်ကြီးလာတဲ့အခါမှာပြန်ပြီးတော့စဉ်းစားသုံးသပ်ကြည့်တော့မိဘတွေရဲ့ဘဝနဲ့မိဘတွေရဲ့ခံစားချက်ကိုပို့ပြီးတော့နားလည်လာပါအခုမှနားလည်ကစားရှိသေးတယ်လို့ပြောရင်လည်းမပါပါဘူးနော်အဲ့တော့သူတို့ဘဝနဲ့သူတို့ခံစားချက်တွေကိုနည်းနည်းနားလည်တာတဲ့ခါကျတော့သူတို့ကိုသနာတဲ့စိတ်ဖြစ်ပါတယ်နော်ဖြစ်တဲ့စိတ်လည်းဖြစ်လာပါတယ်နော်အဲ့တော့နားလည်မှပဲဖြစ်လို့ရတယ်နားမလည်ဖြစ်လို့မရဘူးနော်အဲ့တော့နားလည်တယ်ဆိုတာကအင်္ဂလိပ်လို understanding လို့ခေါ်တယ်နော်နားမလည်တာကတော့misunderstanding လို့ခေါ်မှာနော်သူတို့ဘုံမှာအထင်လွဲကြတာတွေသူတို့ရဲ့အပြုအမူတွေကိုအတိတ်ပဲကောက်လွဲကြတာတွေရှိပါတယ်နော်ပြီးတော့လဲကိုယ်ကိုယ်တိုင်လူကြီးဖြစ်လာတဲ့ခါကျမှသူတို့ကိုပြန်စဉ်းစားကြည့်တော့ဟိုတုန်းက55နှစ်66နှစ်အရွယ်လောက်တုန်းကငါမိဘတွေက35နှစ်36နှစ်လောက်ရှိသေးတယ်နော်ကိုယ်ကိုယ်တိုင်50လောက်ရှိလာတဲ့ခါကျမှပြန်ကြည့်တော့သူတို့လည်းအဲ့ဒီတုန်းကကလေးပဲရှိပါသေးတယ်ဒီလိုပဲပြန်မြင်မိတယ်နော်အသက်ကတော့35 36ဒီတက်ပူကျင်လဲပူမှာပေါ့နော်40စသည်ဖြင့်ရှိမှာနော်ဒါပေမဲ့တကယ်ပြန်စဉ်းစားကြည့်တော့သူတို့လည်းဘာမှအသိမသိရှာဘူးနော်ဒီလိုပဲအချင်းတွေကနော်အသက်ပြည်လာလို့အိမ်တော်ပြုသားသမီးတွေကစာဝန်တွေပြီးတော့အလုပ်တစ်ခုလုပ်ပြီးတော့ဘဝကိုရှုပ်ရှုပ်ထွေးထွေးကြီးနဲ့ပဲရုန်းကန်ပြီးတော့သူတို့နေခဲ့ရတယ်ဘာမှတကယ်ရှင်းရှင်းလင်းလင်းတိတိကျကျသူတို့မသိပါဘူးနော်အဲ့တော့သူတို့ဘဝမှာပဲလည်းပဲစိတ်ရှုပ်စရာတွေစိတ်ပင်ပန်းစရာတွေအင်တန်များနေတော့တခါတလေသားသမီးတွေနဲ့ပတ်သက်တာကိုအချိန်ပေးပြီးတော့သူတို့မစဉ်းစားနိုင်ဘူးနော်သားသမီးတွေရဲ့စိတ်ထဲမှာဘယ်လိုခံစားရမလဲဆိုတာသူတို့မသိဘူးနော်သူတို့ကတောင်းတယ်ထင်တာကိုပဲဇို့အတင်းကျခိုင်းလိမ့်ရှိတယ်နော်တခါတလေသူတို့ခိုင်းတာတွေကတောင်းတာတွေလည်းပါပါတယ်နော်ဒါပေမဲ့အတိညာမပြည့်စုံတဲ့လူသားတို့ရဲ့သဘာဝတိုင်းပဲတချို့သူတို့ခိုင်းတာတွေကိုတော့ဒီဖုံးဖုံးကမကောင်းဘူးလို့ယူဆတယ်နော်ဒါလူတိုင်းကြုံရမယ့်ကိစ္စပါနော်အထူးသဖြင့်ဘာသာရေးနဲ့ပတ်သက်လာတဲ့အခါမှာဒီဖုံးဖုံးကဘုရားဘာသာတရားဘက်ကိုစိတ်ဝင်စားမှုကကြာလီများလီဖြစ်လာတော့မိဘရဲ့ဘာသာတရားကိုလက်မခံနိုင်တော့ဘူးနော်အဲ့ဒီလိုအခါမှာမိဘနဲ့အကြီးကျယ်ယတနာဖြစ်ရတော့ဒီဘုံဘုံလိုပဲအဲ့လိုပြဿနာကြုံခဲ့ရဘူးတဲ့မိတ်ဆွေဘုန်းကြီးတစ်ပါးကပြောဘူး။သူကဗုဒ္ဓဘာသာဖြစ်လာတဲ့အခါမှာသူ့အဖေကဘယ်လိုပြောလဲဆိုတော့မင်းဘာသာကိုမင်းပြန်မပြင်နိုင်ရင်အိမ်ပြန်မလာနဲ့တော့။အဲ့လိုပြောလို့အဲ့ဒီဘုန်းကြီးဟာအခုအချိန်ထိသူ့မိဘအိမ်ကိုမပြန်တော့ဘူး။နော်။သူ့အဖေရှိပါသေးတယ်။လုံးဝဆက်သွယ်မရှိဘူး။ဒါလည်းမရေဘူး။တယ်လီဖုန်းလည်းမဆက်ဘူး။သူကလည်းမသွားဘူး။သူ့အဖေလည်းမလာဘူး။အဲ့လိုဖြစ်သွားတယ်ရှိတယ်နော်အဲ့တော့တခါတည်းမှာမိဘနဲ့သားသမီးသဘောထားအယူဆအတွေ့ကို꽌လွဲတယ်ဆိုတာမျိုးဟာဖြစ်တတ်ပါတယ်နော်တယောက်ကိုတယောက်နားလဲပြီးတော့ညှိနိုင်မယ်ဆိုရင်တော့အင်မတန်စိတ်ချမ်းသာစရာကောင်းပါဘူးတယောက်ကိုတယောက်နားမလဲဘဲနဲ့ကိုလိုလိုမဖြစ်ရကောင်းလားဆိုပြီးတော့အဲ့ဒါလိုရေးရဆက်ဆက်လုံးမိမယ်ဆိုရင်တော့နောက်ဆုံးခံရတဲ့လူဟာငါမိဘငါ့ကိုချစ်လားဆိုတဲ့တန်တရားဧကံပဲဝင်တော့မှာဒါကြောင့်ဒီမေတ္တာနဲ့ပတ်သက်ပြီးတော့ အေးအေးသေးပြောခြင်းပါလေ။ဟိုဒီလိုဒကာဒကမပိဋကအများကြီးစုမိဖို့ဆိုတာလည်းပဲအင်မတန်ကြုံကြိုက်ခဲပါလေ။ဟုတ်။ဘုမောကလည်းစဉ်းစားလို့ရသလောက်ပြောတတ်တယ်လို့အေးအေးသေးသေးပြောခြင်းပါလေ။ဒကာဒကမတွေကလည်းပဲအေးအေးသေးသေးစိတ်ကိုအေးအေးချမ်းသာထားပြီးတော့နားစေခြင်းပါလေ။ဘုံဘုံစဉ်းစားလို့ရသလောက်ပြောတာဟာအလုံးအပြည့်စုံလို့သဘောမထားသေးခင်ပါဘူးနော်စစောတုန်းကပြောသလိုပဲဘယ်အကြောင်းအရာတစ်ခုကိုမှနော်ဘယ်သူမှပြည့်ပြည့်စုံစုံမကြည့်ကြပါဘူးနော်ဘုရားမှတပါးဘာမှမကြည့်နိုင်ဘူးနော်ဒါကြောင့်လူတိုင်းတွေ့ကြုံခံစားနေရတဲ့မေတ္တာဆိုတဲ့အကြောင်းအရာကိုပြောဖို့အရေးကိုတောင်းမှအင်မတန်တွန့်ဆုတ်ရပါတယ်နော်ကြောက်ကမေးလိုက်မယ်အရှင်ဘုရားဘယ်လောက်သိလို့တုံးလို့မေးလိုက်တော်တော်လန့်တော့နော်ပြီးတယ်လို့မပြောရဲပါဘူးနော်သို့တော့နည်းနည်းတော့ရေးမိပြီလို့တော့ပြောလို့ရတယ်နော်သုံးဆောင်တိုင်းပြောတဲ့ခါမှာဒီဘုံဘုရားကိုရိုက်ဝါဒနာအတိုင်းပဲပြောတတ်တယ်လို့ပြောတာနော်သူပြောတတ်တယ်လို့ပြောတဲ့အချိန်မှာအင်္ဂလိပ်လိုအများအားပါဠိရှိပါတယ်နော်အဲ့တော့အင်္ဂလိပ်လိုကျွမ်းကျင်တဲ့ဒီဃာကြီးဒီကမာကြီးများတော့တစ်မျိုးပို့ပြီးတော့သိဝင်စားစရာဖြစ်လိမ့်မယ်လို့ညွှန်လိုက်တယ်။အကယ်၍အင်္ဂလိပ်လိုမကျွမ်းကျင်ဘူးဆိုရင်လည်းပဲမြန်မာလိုအတိတ်တွေပြန်ပြောတဲ့အခါမှာအတိတ်တွေအပြည့်စုံပါမှာပါလို့နော်။ Love is too large မေတ္တာဆိုတာဟာအင်မတန်ကြီးမားပါလေ။ Too large ဆိုလို့ပြောလိုက်လို့ရှေ့က too ပါတဲ့အကြောင်းဘယ်လောက်ကြီးတယ်လို့ပြောလို့မရတော့ဘူး။နော်။အလုံးအလုံးကြီးမားပါလေတဲ့မေတ္တာTo deep. Alome, nenevari. Ever to be truly understood. Nege adieso nale buya. Malenao. Or measured. Taindalu leve. Manema taindalu miyabari. Or limited within the framework of words. Zalo niye bounty maleve. Tugu ketalu miyanemabu.အဲ့တော့မေတ္တာတွေမကပါဘူးပရမတ္ထတရားမှန်သမျှအားလုံးဟာစကားလုံးရဲ့ဘောင်အပြင်ဘက်ကိုရောက်နေတာနော်ပြောဖြစ်ရုံလောက်ကပြောနေကြတာတကယ်တော့စကားလုံးနဲ့ပေါ်ပြဖို့ရလုံးဝမတတ်နိုင်ပါဘူးနော်ဟိုအလွယ်ဆုံးဥပမာတစ်ခုပြောရမယ်ဆိုရင်တခါမှမစားဘူးတဲ့အစားအစာတစ်ခုကိုလူတစ်ယောက်ကဒီအစားအစာရဲ့အနံ့အရသာဘယ်လိုရှိပါလဲလို့ပြောပြမယ်ဆိုရင်ကြားရတဲ့လူဟာအဲ့ဒီအစားအစာရဲ့အနံ့အရသာကိုသိသွားမှာ။ယနေ့နဲ့မှမသိနိုင်ဘူးနော်။စားဘူးတဲ့အစားအစာကိုတော့မှအဲ့ဒီအစားအစာရဲ့အနံ့အရသာကိုပြောစမ်းပါစေ။ကြိုးစားကြည့်စမ်းပါ။ဘယ်လောက်ဖြစ်တယ်လဲဆိုတာသိရအောင်။နော်။ဥပမာအခုဒီရာဒီမှာပေါ်တတ်တဲ့ဒီရာဒီဆိုတော့အခုတလောမှာဒကာဒကာမတွေလာကတ်တယ်တော်တော်ပဲကောင်းပါလေ။မြတ်ကြောက်ဆိုတဲ့ဒီရာဒီအဲ့ဒီမြတ်ကြောက်ဆိုတဲ့တရားကြီးရဲ့အနံ့ရတာကိုပြောပြကြတယ်။ဘယ်လိုများမှုရတယ်လဲ။ဘယ်လိုများချိုတယ်လဲ။နော်။ကြားချိုလို့လည်းမဟုတ်ဘူး။ဒီမြတ်ချိုလို့လည်းမဟုတ်ဘူး။နော်။အဲတခြားအသီးနဲ့တခြားတရားကြီးချိုလို့လည်းမဟုတ်ဘူး။သူ့မွေးပုံကရောဘသူမွေးတာနဲ့တူတယ်လဲ။ဘသူမွေးတာနဲ့မှမတူနော်။အဲ့တော့တဘာဝတရားမှန်တယ်များဟာသူကသူထူးကြတဲ့ဂုံတ္တိတွေကရှိနေလူတွေလည်းဒီလိုပဲလူတယောက်နဲ့တယောက်ဘသူနဲ့မှဘသူမတူနော်အင်မတန်ထူးကြပါတယ်နော်အဲ့ဒီလိုပဲအင်မတန်ရိုးပါတယ်ဆိုတော့ဒီအစားအစာလေးတစ်ခုအကြောင်းကိုတော့မှပြည့်စုံအောင်ပြောဖို့ဆိုတာမဖြစ်နိုင်ဘူးနော်အဲ့တော့အင်မတန်နည်းနည်းတဲ့မေတ္တာအကြောင်းကိုပြည့်စုံအောင်ပြောပါဆိုရင်ဘယ်မှာဖြစ်နိုင်မှာတော့မလဲနော်မဖြစ်နိုင်ပါဘူးသို့တော့အဲ့ဒါလို့ပြောဖို့ရအင်တန်ခက်တဲ့အကြောင်းအရာကိုပဲကြိုးစားပြီးတော့ပြောကြည့်ပါမယ်။အဲ့တော့မေတ္တာဆိုတာဘာလဲဆိုတော့ the will to extend oneself for the purpose of nurturing one's own or another's spiritual growth. မေတ္တာဆိုတာဘာလဲဆိုတော့မိမိကိုယ်ကိုနော်ပို့ပြီးတော့အဋ္ဌဉာဏ်ကြီးမားလာအောင်နော်တိုးတက်လာအောင်လောက်တာနဲ့သူတပားကလည်းပဲဘုရားအသိဉာဏ်ကြီးမားလာအောင်တိုးတက်လာအောင်ဆောင်ရွက်ပေးတာဟာမေတ္တာတဲ့နော်ဒါဒီလိုအတိတ်တွေဖွင့်ထားတာနော်အဲ့တော့ပါဠိစာပေထဲမှာ ဖိုင်ရင်းနဲ့မေတ္တာဆိုတာဘာလဲဆိုတာနဲ့ပတ်သက်တဲ့ definition အဓိပ္ပာယ်ကိုတွေ့ရတယ်နော်မေတ္တာကိုဗမာလိုဘာသာပြန်တော့ချစ်ချင်းလိုဘာသာပြန်လိုက်တယ်အဲ့ဒါအမှန်တော့မေတ္တာရဲ့သဘာဝကိုပေါ်ပြတာမဟုတ်ဘူးစကားလုံးတစ်လုံးကိုနောက်ထပ်စကားလုံးတစ်လုံးနဲ့ပြောင်းပေးလိုက်တာပဲရှိတယ်နော်မေတ္တာရဲ့အဓိပ္ပာယ်ကိုပါဠိစာမှာဘယ်လိုတွေ့လဲဆိုတော့အကျိုးကိုလိုလားခြင်းနော်အင်းချက်စဉ်းစားမှနော်အကျိုးကိုလိုလားခြင်းဆိုတော့အကျိုးဆိုတာကိုသိမှဖြစ်တော့ဘယ်လိုအကျိုးလဲအကျိုးကိုလိုလားတယ်ဆိုတာကအသိဉာဏ်ကမှဖြစ်နိုင်တာနော်ဘယ်ဟာကောင်းတယ်ဘယ်ဟာမကောင်းဘူးဆိုတာမသိဘဲနဲ့အကျိုးကိုလိုလားလို့ဖြစ်နိုင်တယ်နော်အဲ့တော့မကောင်းမှုပြုဖို့ရာအဖို့ဆက်တာနော်တကယ်ချင်းလာပါမကောင်းမှုသွားလို့အောင်ဆိုအဲ့ဒါအကျိုးကိုလိုလားခြင်းမဖြစ်တော့ဘူးနော်သူကိုယ်တိုင်ကမကောင်းမှုကိုလုပ်တယ်သူတစ်ပါးကလည်းမကောင်းမှုလုပ်ဖို့ရာအဖို့ဆက်တယ်အဲ့ဒါမြင့်တာမဟုတ်ဘူးတော့တကယ်ချင်းတိတ်တချို့တိတ်ချိကြလို့ရက်တော့အောင်လို့ခေါ်ကြတယ်နော်မင်းကြီးနဲ့မှမေတ္တာမဖြစ်နိုင်ဘူးနော်အဲ့တော့အကျိုးဆိုတာမှာကျမ်းမာရေးဆိုတာလည်းပဲအကျိုးတစ်ခုပါပဲနော်အဲ့တော့ကျမ်းမာစေခြင်းတယ်နော်အဲ့တော့အသက်ရှိခြင်းတယ်ပညာတတ်စေခြင်းတယ်တရားထုတ်စေခြင်းတယ်ဒါဒီအားလုံးကအကျိုးကိုလိုလားတာကြီးပဲနော်We are incapable of loving another unless we love ourselves. မိမိကိုယ်ကိုမိမိမချစ်လို့ရှိရင်သူတစ်ပါးကိုချစ်ဖို့ရမတတ်နိုင်ပါဘူးမဖြစ်နိုင်ပါဘူးတဲ့အဲ့တော့ကိုယ့်ပုဂ္ဂိုလ်ပြန်မေးကြည့်ဖို့ရငါ့ကိုယ်ငါချစ်ရလားအမှတ်တမဲ့ဆိုရင်တော့ကိုယ့်ပုဂ္ဂိုလ်ချစ်တယ်လို့ပဲထင်တာပဲဘာထောက်ထားရှိတယ်လဲလို့မေးရင်ဘယ်နဲ့ပြည့်ကိုယ့်ပုဂ္ဂိုလ်ချစ်ပါတယ်ဆိုတဲ့အထောက်ထားကိုပြဆမ်းပါဆိုဘာတွေထောက်ထားပြချိတော့ရှိပါတယ်ပြကြနော်ဒါပေမဲ့အများအပြင်ဘယ်လိုပြမလဲဆိုတော့ငါကောင်းကောင်းစားခြင်းအဲ့ဒါငါကုံငါချစ်လို့ဘယ်လိုတွေးမှာလဲနော်ငါကောင်းကောင်းဝတ်ခြင်းငါကောင်းတာတွေမြင်ခြင်းနဲ့ကောင်းတာတွေကြားခြင်းနဲ့ဂုဏ်ရှိရှိအစင်တားမြင့်မြင့်နေခြင်းနဲ့အဲ့ဒါဟာငါကုံငါချစ်လို့လို့ပြောမှာပဲနော်နည်းနည်းပပတော့ဟုတ်တယ်လို့ပြောတယ်သို့တော့တကယ်ပြောရင်အဲ့ဒါကအာယုံ၅ပါးကိုချစ်နေတာလောဘအာယုံပေါ်မှာတက်မှတ်တဲ့လောဘကိုအသေးသေးကောက်မှားပြီးတော့ကိုယ့်ကိုယ်ချစ်တယ်လို့ယူဆလိုက်တယ်နော်ကိုယ့်ကိုယ်ကိုယ်ချစ်ပါတယ်ဆိုပြီးတော့ပဲကျမကြီးနဲ့မတည့်တာတွေလုံနေကြစားနေကြတာမနဲ့ပြောကြနော်မတည့်တဲ့အစားအစာတွေစားတယ်ဥမာရုပ်စဆုံးပြောပါစို့ရှေးလိတ်တောက်တာကစားကိုယ့်ကိုယ်ကိုယ်ချစ်ရရောက်ရလားကျမကြီးထိခိုက်တဲ့ကင်ဆာဖြစ်တယ်အဆုတ်နဲ့ပတ်သက်တဲ့ရောဂါတွေဖြစ်တယ်ဆိုတာလူတိုင်းကြားဘူးဒါနဲ့များတော့စိတ်လေးဘာလို့တောက်လဲဆိုတော့ကိုယ့်ကိုယ်ကိုချစ်လို့မဟုတ်ဘူးစိတ်လေးကိုချစ်လို့เนาะအဲ့တော့ဒီထက်ပိုအဆင့်ညင်းတဲ့ဆိုတော့ဆိုးတဲ့ကိစ္စတွေဆိုပါတော့အရက်တောက်တာတို့မြေစီဝါတွေသုံးတာတို့เนาะကျန်းမာရေးတိခိုက်ရင်ဒီမကဘူးအတိညာမှာတိခိုက်သွားတယ်အသက်ပါတူသွားတယ်နော်အဲ့တော့အဲ့လိုကိစ္စတွေကိုလုပ်နေတာကိုယ့်ကိုယ်ကိုချစ်ရလားချစ်ရရောက်ရလားလို့နေကြည့်သမ်းပါကိုယ်ကိုယ်ကိုတတ်နေတာနော်အဲ့ဒါဉာဏ်ရှင်တူကဘယ်လိုပြောလဲဆိုတော့ suicide by installment နော် installment ဆိုတာဘာလဲတော့အရစ်ကြပေးတာကို installment လို့ခေါ်တယ်နော်ဒီစီးတစ်ခုကိုအကျိုးရပြီးတော့အရစ်ကြပေးနေတာနော်အဲ့တော့ suicide by installment ဆိုရင်အသေးပြဘယ်လိုကောက်မလဲကိုယ်ကိုယ်ကိုအရစ်ကြစနစ်နဲ့တတ်နေတာပါဒီချက်စလာကြည့်ချင်းပါလေနော်ဘယ်သူများညင်းနိုင်မလဲလို့နော်အဲ့တော့အဲ့ဒီလိုနော်ကို့မှာကျမ်းမာရေးတိကျစီမံကိစ္စတွေကိုတိရနဲ့လုပ်နေတယ်နော်မတိလို့လုပ်မိတယ်ဆိုထားပါတော့နော်တိရနဲ့လုပ်နေတယ်ကိုယ့်ရဲ့အကျင့်စာရိတ္တတိကျတဲ့ကိစ္စတွေကိုတိရနဲ့လုပ်နေတယ်နော်ကိုယ့်ရဲ့အသိဉာဏ်တိကျတဲ့ကိစ္စတွေကိုတိရနဲ့လုပ်နေတယ်နော်အဲ့ဒီလိုလုပ်နေတဲ့သူဟာသူ့ကိုယ်သူချစ်ရရောက်ရတယ်မရဘူးနော်မရဘူးဆိုရင်အခုနပြောသလို we are incapable of loving another unless we love ourselves ဆိုတဲ့အခါနော်ကိုယ့်ကိုယ်ကိုမချစ်လို့ရှိရင်သူများကိုချစ်ဖို့ရမဖြစ်နိုင်ပါဘူးဆိုတဲ့အခါကိုပြန်ဆွေးနွေးလိုက်ရင်အခုနလို့ကိုယ့်ရဲ့ကျမ်းမာရေးကိုယ့်ရဲ့အကျင့်စာရိတ္တကိုယ့်ရဲ့အသိဉာဏ်ကိုယ့်အတက်ကိုပါထိခိုက်စေနေတဲ့ကိစ္စတွေကိုလုပ်နေတဲ့လူတွေဟာသူတော်ဘာကိုရောသူတို့ချစ်လို့ရပါမလားချစ်ရရောက်ပါမလားငါတော့ဒါတွေအကုန်လုံးလောက်တော့မှာကွာ မင်းတော့မလုပ်ပါနဲ့ငါမင်းကိုချီလုံးလို့ပါနော်အဲ့ဒါမဖြစ်နိုင်ဘူးနော်ငါလုပ်တယ်လို့မလုပ်နဲ့ငါပြောတယ်လို့လုပ်ဆိုတာလုံးဝတဘာဝမကြဘူးနော်အဲ့တော့ဒီမြစ်တာဆိုတဲ့ definition မှာနော်ကိုယ့်ကိုယ်ကိုပို့ပြီးတော့ကြီးပွားလာအောင်နော်တိုးတက်လာအောင်အသိဉာဏ်တွေရောနော်စိတ်ဓာတ်တွေရောမြင့်မြတ်လာအောင်လုပ်ပြီးတော့သူတဘာဝကိုလည်းပဲအဲ့ဒါလို့အသိဉာဏ်ရောစိတ်ဓာတ်ရောတိုးတက်မှုရင်းကျက်မှုဖြစ်လာအောင်အထောက်အကူပေးမှသာတကယ်ချစ်ရရောက်ပါတယ်တဲ့နော်အဲ့တော့ဟိုအရင်တော့လည်းပြောဘူးတယ်အခုဒါကြီးတွေဒီကမကြီးတွေတရားထုတ်ကြတယ်နော်ကိုတရားထုတ်လို့စိတ်အင်မတန်ကြည်လင်အေးချမ်းပြီးတော့ချမ်းသာနေတဲ့အခါမှာနော်စိတ်ထက်မှာသူများကိုလည်းပဲငါလိုချမ်းသာစေခြင်းလိုက်တာဆိုတဲ့စိတ်မျိုးဟာအလိုလိုပဲပေါ်လာတယ်နော်ကိုယ့်ရဲ့မိသားစုထဲမှာမိမယားဖြစ်ခြင်းဖြစ်မယ်မိဘနဲ့သားသမီးဖြစ်ခြင်းဖြစ်မယ်လောက်ပေါ်ကံပဲဖြစ်ခြင်းဖြစ်မယ်နော်တယောက်ယောက်စိတ်ဆင်းရဲနေတာကိုသတိရတဲ့အခါမှာဟောသူခင်ဗျာစိတ်ဆင်းရဲနေလိုက်တာနော်ငါလိုပဲသူ့ကိုစိတ်ချမ်းသာစေခြင်းလိုက်တာဆိုတော့စေတနာမြတ်တာလုပ်ယူရတာမဟုတ်ဘဲနဲ့သူ့အလိုလျောက်ဖြစ်ပေါ်လာတယ်နော် spontaneous လို့ပြောရတယ်နော်ဖန်တီးယူတာမဟုတ်ဘူးတို့အတင်းကြီးကိုချစ်ပုဂ္ဂိုလ်ကိုချစ်ခိုင်းတာမဟုတ်ဘူးနော်သူ့အလိုလျောက်မြတ်တာဖြစ်လာတာနော်အဲ့ဒါတကယ်မြတ်တာဖြစ်တယ်ဒါကြောင့်ကိုယ်ကိုယ်တိုင်ကတကယ်စိတ်ချမ်းသာနေမှသာသူတစ်ပါးရဲ့စိတ်ချမ်းသာမှုကိုတကယ်အပြည့်ဝလိုလားတဲ့စိတ်ကဖြစ်တယ်Just as we are incapable of teaching our children self-discipline unless we ourselves are self-disciplined. ကိုကိုယ်တိုင်ကစီကန်းရှိရှိတင်းတင်းတင်းတင်းနဲ့နေနိုင်မှသာသားသမီးကိုလည်းပဲစီကန်းရှိအောင်တင်းတင်းနိုင်အောင်နေပြလို့ရနော်နေပြတဲ့နည်းနဲ့သင်ပေးလို့ရသွားတယ်နော်မိဘကိုယ်တိုင်ကစားရလဲစီကန်းမရှိနော်ဘာလာလာနေတာထင်တယ်လဲစီကံမရှိပြောတာဆိုတော့လဲစီကံမရှိသုံးဆွဲတာစီကံမရှိအဲ့ဒါလို့စီကံမရှိတဲ့မိဘမှာသားသမီးတွေကိုသူတို့ကစီကံရှိအောင်နေလို့ပြောရင်သားသမီးတွေကတကယ်လေးလေးဆဆငတ်ထောင်ပါ့မလားငတ်မထောင်နိုင်ဘူးနော်အဲ့တော့ကိုကိုယ်တိုင်ကစီကံမရှိရင်သူတို့ဘာကိုစီကံရှိအောင်သွန်သင်ဆုံးမလို့မရနိုင်ဘူးကိုကိုကူမချင်းရင်လည်းပဲသူတို့ဘာကိုချစ်ဖို့ဆိုတာမဖြစ်နိုင်ပါဘူးIt is actually impossible to forsake our own spiritual development in favor of someone else. Someone else's. Spiritual development. Nimyade, Dinade, Adinya, Seda. Adinya ngon Seda ko naku slo no, tuyebro yumaya, tu naku kalumya. Nimyade Adinya chi, Nimyade Seda chi da. Adilu,လေးနဲ့တဲ့မြင့်မြတ်တဲ့အသိဉာဏ်နဲ့စိတ်ဓာတ်ကိုယ်မှာဖြစ်ပေါ်လာအောင်မလုပ်ဘဲနဲ့နော်ကိုယ်မှာဖြစ်ပေါ်ခွင့်ကိုဆွတ်လို့ပြီးတော့သူတစ်ပါးမှာဖြစ်ပေါ်လာအောင်လုပ်ပြီးလို့မရပါဘူးနော်အဲ့တော့အခုပြောခြင်းတဲ့မေတ္တာရဲ့ definition ကအတိတ်တွေကအမှန်မြင့်ပါတယ်နော်ကိုယ်ကိုယ်တိုင်စိတ်ဓာတ်နဲ့အသိဉာဏ်ရင်းကျက်လာအောင်မြင့်မြတ်လာအောင်လုပ်ပြီးတော့သူတစ်ပါးကိုလည်းပဲစိတ်ဓာတ်နဲ့အသိဉာဏ်ရင်းကျက်လာအောင်အကူအညီပေးနိုင်တယ်ထောက်ကူပေးနိုင်တာဟာမေတ္တာပါ genuine love is self replenishing တကယ်ရှင်းမှန်တဲ့မေတ္တာဟာသူ့အတူပြန်ပြီးတော့ဖြည့်သွားနေတယ်နော်ကုံသွားတယ်လို့မရှိဘူးမေတ္တာတွေပေးလိုက်ရလို့မေတ္တာတွေကုံသွားပြီဆိုတာမရှိဘူးနော်ဘယ်တော့ပေးရသေးရသူ့မှာမကုံဘူးနော်ပို့ပေးလေလေပို့ပြီးတော့များလာလေလေပါပဲ the more I nurture the spiritual growth of othersThe more my own spiritual growth is nurtured. To the bhaiye, saita ne atinya, le ne mu, yin kye mu, nyan nyan mu, chi la aong. Kuga athaku pe le le, kuma le be, le ne de, nyan nyan de, saita ne atinya, kubura chi ma la le le be, chi la le. A chi la le le, to the bhaiye le be, po pito, jilo le ne de, e jian de, nyan nyan de, saita nyo, chi po boya, athaku pe ne le le be, kuma ma shi gane pe lo me ya.If I truly love another, I will obviously order my behavior in such a way as to contribute the utmost to his or her spiritual growth.
အကျေငါဟာသူတစ်ပါးကိုတကယ်အစ်စ်မှဖြစ်တယ်ဆိုရင်နော်ကိုယ့်ရဲ့နေပုံထိုင်မှုကိုယ့်ရဲ့ behavior နော်ကိုယ့်ရဲ့နေပုံထိုင်မှုကိုပြင်ရမယ်နော်ဘယ်လိုပြင်ရမလဲဆိုတော့နောက်ရဲ့နေပုံထိုင်မှုဟာသူ့ရဲ့စိတ်ဓာတ်နဲ့အဋ္ဌညာလေးနဲ့မှုရင်းကျက်မှုကိုအထောက်ကူပြုရမယ်ဆိုတဲ့အတိလေးနဲ့ပြင်ရလိမ့်မယ်နော်အဲ့တော့ဘုံဘောတော့မိဘနဲ့သာသမီမေတ္တာကိုအများဆုံးပြောလေရှိတာနော်အဲ့တော့ကိုယ်သားသမီးကိုကိုတကယ်ချစ်တယ်ဆိုရင်ကိုကိုယ်တိုင်နေပုံထိုင်ပုံရောပုံဆိုပုံအားလုံးကိုပြင်ဖို့လိုတယ်နော်ကိုယ့်ရဲ့နေပုံထိုင်ပုံရောပုံဆိုပုံဟာကိုယ်သားသမီးရဲ့စိတ်ဓာတ်နဲ့အတိညာလေးနဲ့မှုရင်းကျက်မှုမြင့်မြတ်မှုအတွက်အထောက်ပံ့ဖြစ်စေရမယ်နော်ဇက်ပြောတဲ့တဲ့လိမ္မာအောင်သုံးမလို့မရပါဘူး The only true end of love is spiritual growthအဲ့တော့မေတ္တာသူ့ကိုသူ့ကိုမှသူမေတ္တာထားတယ်ဆိုတော့မှစိုးစိုးတော့ပြောတယ်လို့ပဲသူ့ကိုကြားမှာစေခြင်းတယ်နော်ကောင်းကောင်းမွန်မွန်ပြည့်ပြည့်စုံစုံစားရတောက်ရသတ္တရားဖြင့်ဖြစ်စေခြင်းတယ်ရစေခြင်းတယ်နော်ဉာဏ်တက်စေခြင်းတယ်ဉာဏ်ပညာကြီးစေခြင်းတယ်အကြည့်အကျင့်စာရိတ္တကောင်းစေခြင်းတယ်ဒီအပြင်ဒီလောက်နဲ့မလောက်သေးဘူးနော်ဒီအပြင် spiritual growth လို့ခေါ်တဲ့အသိဉာဏ်နဲ့စိတ်ဓာတ်ရင်းကျက်မှုတိုးတက်မှုလေးနက်မှုမြင့်မြတ်မှုရှိအောင်လည်းပဲအထောက်ကူပေးရအောင်မယ်တဲ့အဲ့ဒါဟာတကယ်စစ်မှန်တဲ့မေတ္တာရဲ့ဟိုဥတည်ချက်ပဲလို့ဆိုရမှာနော် The only true end end လို့သုံးထားတော့သူကလမ်းဆုံးလို့ဆိုရမှာနော်လမ်းတဝက်တည်းမဟုတ်ပန်းတိုင်လို့ဆိုရမှာ end ဆိုတာပန်းတိုင်ဆိုတဲ့အတိအကျပူပတ်ပါနော်အဲ့တော့မေတ္တာရဲ့တကယ်ပန်းတိုင်ဟာမြင့်မြတ်တဲ့စိတ်ဓာတ်နဲ့အဋ္ဌဉာဏ်ဖြစ်ပေါ်ရေးတဲ့အဲ့တော့သားသမီးတွေကတော့ဖြစ်ကြပါနော်ပညာတွေသင်ပေးတယ်ဘွဲတွေရစေခြင်းနဲ့အလုပ်တွေဟိုကြီးကြီးကျယ်ကျယ်လုပ်စေခြင်းနဲ့ပတ်စံတွေအများကြီးစာရှားစေခြင်းနဲ့နော်ဟုတ်ပါတယ်ကောင်းပါတယ်လိုအပ်ပါတယ်နော်ဒါပေမဲ့အသိဉာဏ်နဲ့စိတ်ဓာတ်ရင်းကျက်မှုမြင့်မြတ်မှုကိုအထောက်အပံ့ပေးဖို့အရေးမပါလာလို့ရှိရင်တကယ်အရှင်းမြင့်တဲ့မေတ္တာလို့မပြောနိုင်သေးဘူးနော်အဲ့တချို့အသိဉာဏ်ရင်းကျက်တဲ့မိဘတွေသားသမီးတွေဘာသာရေးဘက်ကိုတိတ်ဆိတ်ဝင်စားသွားမှာနည်းနည်းများကြောက်တယ်လားမသိဘူးနော်ကြောက်တာတကယ်ရှိပါတယ်နော်တစ်ချက်ပြောတာနော်အဲ့လိုဘာသာရေးဘက်ကိုစိတ်ဝင်စားသွားရင်တစ်ထေးမဖြစ်မှကြောက်နော်ကိုသားသမီးကယဟန်ဝတ်သွားမှကြောက်တယ်နော်ဒုံရှိစေချင်တာဟုတ်နော်ယာရီကြီးကြီးဘွယ်ကြီးကြီးပတ်စံချင်းချင်းသာသာနဲ့နေစေချင်တာဟုတ်နော်So, fostering independence is more loving than taking care of people who could otherwise take care of themselves. So, that means you should be independent. 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 So, that means you should be independent.မိဘကပါဇက်ထဲတီရောက်တဲ့ဒီအောင်အစားတောက်ကိုထည့်ပေးရတယ်။တခြားလည်းပဲသူ့ကိုယ်ကိုတာကိစ္စတန်ရှင်းလို့ဘာလို့အစားမိဘကပဲလုပ်ပေးရတယ်နော်။နည်းနည်းလေးအတက်ကြီးလာပြီဆိုရင်အစားတောက်ကိုသူ့လက်နဲ့သူယူပြီးတော့စားလို့ရတယ်။အဲ့လိုခါမှာသူ့ဟာသူယူပြီးတော့စားပါသေးတော့နော်။တကယ်ကိစ္စလည်းပဲဒီလိုပဲသူ့ဟာသူလုံးလုံးဖြစ်တဲ့ကိစ္စမှမများဘူး။သူ့ကိုလှုပ်ခွင့်ပေးပါလှုပ်ခိုင်းပါ။မလှုပ်တတ်သေးရင်လည်းပဲကိစ္စမရှိဘူး။လှုပ်ရင်းနဲ့သူ့ဟာသူတတ်သွားမှာပါနော်။အဲ့တော့ချစ်လွန်းလို့ဆိုပြီးတော့ဘာမှလုပ်ခင်မပေးလို့ရှိရင်ဘာမှလုပ်တတ်မှာမဟုတ်ဘူးနော်အဲ့တော့လမ်းလျှောက်လမ်းလျှောက်တတ်တဲ့အရွယ်ရောက်ပြီဆိုရင်လည်းပဲလမ်းလျှောက်ပါစေချီမထားပါနဲ့နော်တတ်နေတဲ့လောက်လျှောက်ခွင့်ပေးရမယ်သားသမီးကိုချီလွန်းလို့လမ်းလျှောက်ခွင့်မပေးလို့ရှိရင်ဘာဖြစ်မလဲဆိုတော့ခြေတော့ကြီးတိမ်သွားလိမ့်နော်လမ်းလျှောက်နိုင်မှာမဟုတ်တော့ဘူးအဲ့လိုပဲဒီထက်နည်းနည်းလေးကြီးလာပြီဆိုရင်ကလေးဆိုတာသူများလုပ်တဲ့လုပ်ကိုဝင်လုပ်ချင်တတ်တယ်နော်အမေဖေဘာလို့လို့သူတို့ကဝင်လုပ်ချင်သူတို့လုတ်ကျင်တာကိုလုတ်ခွင့်ပေးတဲ့နော်ကျမ်းမာရေးမကြည့်ခိုက်အောင်တော့တတိထားရမယ်ခြေလက်အင်္ဂါမကြည့်ခိုက်တော့အန္တရာယ်မရှိအောင်တော့တတိထားရမယ်နော်ကျန်တဲ့ကိစ္စဆိုရင်တော့လုတ်ပါစီနည်းနည်းပပပျက်စီးသွားလာရှိလေကိစ္စမရှိဘူးဒါတို့ဒီနားလေတော့မှာပါနော်အဲ့လိုသာသမီလုတ်ရင်လွဲမှာမှားမှာစူးလုံးလို့မိဘကကြီးအဆဆက်ရလိုက်လို့ပေးလို့ရှိရင်ဒီသာသမီကကြီးလာတဲ့အခါမလုတ်တတ်တော့ဘူးလုတ်လည်းမလုတ်ချင်တော့ဘူးနော်လေးလေးတွေဟာမွေးလာကြတဲ့က
လုတ်ကျင်စိတ်ပြီးကျင်တက်ကျင်စိတ်ကသူတို့မှာပါပါတယ်ဝိရပါပါပဲလောရင်းနဲ့သူတက်သွားတယ်ဆိုတော့သူတို့ကမေးရင်ငါမဆိုပြောပြအဲ့အမေးဖြေလို့ရင်းနဲ့ပဲသူတို့ပညာတက်သွားတာအချို့မိဘတွေကတာသမီကိုချစ်လွန်းတော့ဘာမှလုတ်ခဲ့မပေးဘူးနော်သမင်းတော်မှကူးခတ်ပြီးသားကိုစားစီတယ်တို့မို့အိမ်မှာလုတ်ပေးမဲ့လူတွေရှိတဲ့ခါမှာခိုင်းပြီးတော့သူတို့ကဝေယဝစားတယ်အကုန်လုံးလုတ်ပေးတယ်နော်အဲ့ဒီကလေးတွေကကြီးလာတဲ့ခါမှာချက်ပေးမဲ့လူမရှိရင်ကိုယ်သမင်းတော်ကိုချက်မစားတတ်ဘူးအပြင်သွားကြရှိရင်မိဘတွေကလိုက်ပို့တယ်နော်ဒီရန်ကုန်မှာရှိတယ်နေရာတကာကိုလိုက်ပို့ပေးတယ်လိုက်ပို့ပြီးတော့အဲ့ဒီကလေးကအိမ်ကလူကြီးတယောက်မပါရင်တယောက်တည်းဘတ်စကားစီးပြီးတော့ဘယ်မှမသွားတတ်ဘူးနော်သူ့ဘဝအမှန်တန်ကျဉ်းကျောင်းသွားတာနော်အိမ်ထဲကနေအိမ်ပြင်ကိုတယောက်တည်းထွက်မှအမှန်တန်ကြောက်တဲ့ကလေးဖြစ်လာတယ်တကယ်ရှိတဲ့ကလေးတယောက်အကြောင်းကိုပြောပြတယ်နော်အဲ့တော့မိဘတွေအနေနဲ့ကတော့ပြေးမှာပေါ့ငါတို့ကချစ်လွန်းလို့နော်သူသွားကြင်ငါတို့အစင်သင့်လိုက်ပို့တာပဲဒါပေမဲ့အဲ့ဒီလိုအစင်သင့်လိုက်ပို့မဲ့လိုက်ပို့ပေးမဲ့သူမရှိတဲ့ကောင်မှာဒီကလေးကဘယ်နဲ့နေလဲနော်သူသွားကြင်ငါတို့အစင်သင့်လိုက်ပို့တာပဲဒါပေမဲ့အဲ့ဒီလိုအစင်နဲ့လိုက်ပို့မဲ့လိုက်ပို့ပေးမဲ့သူမရှိတဲ့ခါမှာဒီကလေးကဘယ်နဲ့နေလဲဒုက္ခအများကြီးရောက်နေတယ်နော်ဘာနဲ့ဥပမာတူမလဲဆိုရင်တော့မဲ့ကလေးတကောင်ကိုချစ်လွန်းလို့နော်တောင်းရင်လည်းထည့်ထားပြီးတော့အချိန်မှန်မှန်သူ့ကိုစားကြရည်ပေးမယ်နော်ရစ်တတ်ကလေးတယောက်သူ့အိမ်ဒီမှာတောင်းရင်လေးထဲမှာမဲ့ကလေးနဲ့ကောင်ထည့်ထားတာတွေ့တယ်နော်အချိန်မှန်မှန်နေ့တိုင်းရေတောင်ချိုးပေးတယ်သူ့တောင်းရင်လေးကိုလည်းပဲနေ့တိုင်းရေနဲ့တိကျတန်းချင်းအောင်ဒေတောစပြာရင်းနဲ့ဆေးပြီးအစားတော့လည်းပဲတောင်းပြီဆိုတဲ့အစားစားကြီးကျေးပြီးတယ်နော်ဒါပေမဲ့ဟက်ကလေးကအထဲမှာဟိုပြန်လိုက်ဒီပြန်လိုက်နေတပေးတရာလောက်ပဲသူပြန်နိုင်တယ်သူ့မှာပြန်စရာငယ်မြေရလောက်ပဲရှိတယ်နော်အဲ့တော့ဒီဟက်ကလေးကိုငါချီလုံးလို့ပါလို့ပြောမှနော်ဟက်ကလေးဘက်ကနေကိုချင်းစားပြီးတော့ပြေးကြည့်စမ်းပါနည်းနည်းများနေနော်အပြင်ကိုလွတ်လိုက်ရင်သူအန္တရာယ်တွေ့သွားမယ်ဒါကြောင့်ငါအပြင်ကိုလွတ်တာပါလို့ပြောမှနော်ဒါပေမဲ့ဟက်ကလေးဘက်ကကိုချင်းစားပြီးပြေးကြည့်မနဲ့နေတယ်နော်သူ့ကိုအနောင်ဖွဲ့နဲ့ထားတယ်ထောင်ချထားတာနော်တကယ်ချစ်ရမရဘူးအဲ့ဒီချစ်တယ်ဆိုတာကအမှန်တော့ကိုယ့်ကိုယ်ကိုချစ်တာဖြစ်နေတယ်နော်သူကနားမှာရှိနေတာလေးကိုငါလိုချင်တယ်သူဘယ်မှမသွားရဘူးငါသူ့အတန်လေးကိုကြားနေချင်တယ်သူ့ကအများအားမြင်နေချင်တယ်နော်လွတ်ပေးလိုက်လို့ရှိရင်သူထွက်သွားမယ်သူ့အတန်လေးကကြားမှာမဟုတ်တော့ဘူးသူ့ကမြင်ရမှာလည်းမဟုတ်တော့ဘူးဒါကြောင့်သူ့ကမလွတ်နိုင်ဘူးဒီလိုပြေးမှာနော်အဲ့တချို့မိဘတွေလည်းအဲ့လိုများတွေးကြသလားမသိဘူးနော်။သားသမီးကိုဘယ်ကိုမှသွားဖက်မပေးဘူးနော်။အံတန်ချုပ်ချယ်။အဲ့တော့ချုပ်ချယ်လွန်းတာဟာဖြစ်ရမရောက်ဘူး။တခါကြီးတက်ဆိုပြောပြတယ်။သူ့မိဘတွေကသူ့ကိုရေကူးဖို့ခွင့်မပေးဘူးတဲ့နော်။ရင်းနှင်းမှကြောက်လို့အခုသူအသက်50ကျော်ပြီရေမကူးတတ်ဘူး။နော်။အဲ့တော့ဒီနေ့ရေချောင်းခီးသွားလို့မတော်တဆသေလို့ဘာလို့မှောက်သွားရင်ဒီဘက်နဲ့လို့အဲ့တော့တာသမီးကိုချစ်တယ်ဆိုရင်သူ့မှာရနိုင်တဲ့အရေးချင်းမှန်သမျှညာများရလာအောင်သူ့ကိုအခွင့်အရေးပေးရမှာနော်မချုပ်ချယ်ရဘူး because it has many facets love is difficult to define နော်အဲ့တော့မေတ္တာမှာသူကမျက်နှာစာတွေအများကြီးရှိတယ်နော်ကြောက်မြဲ့နာရီတစ်ခုကိုတွေးထားရင်သူ့မှာမျက်နှာပြင်လေးတွေအများကြီးရှိတယ်အဲ့ဒါကိုပဲ facet လို့ခေါ်တာနော်အဲ့တော့မေတ္တာမှာမျက်နှာပြင်တွေအများကြီးရှိလို့သူက reflection လည်းပဲအမျိုးမျိုးလာနေတာနော်။ဒါကြောင့်သူ့ကို define လုပ်ရတာချက်ပါလေ။ဥပမာဆိုပါတော့မိဘနဲ့သားသမီးဖြစ်တဲ့မေတ္တာကတစ်မျိုးနော်။မောင်နှမချင်းဖြစ်တဲ့မေတ္တာကတစ်မျိုးနော်။လူများချင်းဖြစ်တဲ့မေတ္တာကတစ်မျိုးနော်။တငယ်ချင်းချင်းဖြစ်တာကလည်းတစ်မျိုးနော်။ဆရာတွေဖြစ်တာလည်းပဲတစ်မျိုးဖြစ်ပြန်။နော်။အဲ့တော့မေတ္တာတွေကအမျိုးမျိုးဖြစ်နေတော့ define လုပ်ရတာချက်တယ်နော်။ဒါပေမဲ့အဲ့ဒီမေတ္တာတွေအားလုံးမှာခြုံပြီးတော့ကြည့်လိုက်ရင်တူတဲ့ချက်ရှိပါတယ်နော်အဲ့ဒါဘာလဲဆိုတော့ကိုပြီးတော့တည်စင်တည်စေခြင်းနဲ့တတ်စေခြင်းနော်ကိုခြေတော့ဘောကိုရက်တည်စေခြင်းနော်ကိုညာနဲ့ကိုဆုံးဖြတ်ပြီးတော့ကိုဘဝကိုနေတတ်သွားစေခြင်းနော်လွတ်လပ်သွားစေခြင်းအဲ့ဒါမေတ္တာပဲနော်Love is difficult to define, no? It means different things to different people in different kinds of relationships. သစ္စာရေးပုံစံအမျိုးမျိုးမှာအဖြစ်တဲ့အမျိုးမျိုးပေါက်နေတယ်။အဲ့တော့ဗမာပြည်မှာတော့အတော်များကြတာကြားဥပါလိမ့်မယ်။1500မြစ်တာတဲ့ပြောကြတယ်နော်။ 928မြစ်တာတဲ့ပြောကြတယ်အဲ့ဒီနံပါတ်တွေဘယ်လိုလုပ်ရလဲနော်အယုန်ဒီအမျိုးမျိုးကိုနော်ဣဇ္ဇတတို့ဗေဒတတို့အတိတ်အနာဂတ်ပစ္စုပန်တို့အဲ့ဒီလိုကာလတွေနဲ့အယုန်ဒီနဲ့ဣဇ္ဇတတို့ဗေဒတတို့ဆိုတာတွေနဲ့အကုန်လုံးကိုပြောက်လိုက်တာနဲ့1500ရလူတယောက်တည်းကိုအဲ့ဒီအမျိုးပေါင်း1500နဲ့ဖြစ်တယ်ဆိုတာမဟုတ်ပါဘူးနော်အမှန်တော့အဲ့ဒီ1500ဆိုတာမေတ္တာကိုပြောတာမဟုတ်ကိလေသာကိုပြောတာနော်အဲ့တော့ကိလေသာ1500ဖြစ်ပုံကိုပြတ်ပြတ်ထားတာရှိနော် 928မေတ္တာဆိုတယ်လည်းဒီလိုပဲအယတ္တိတအမျိုးမျိုးပုံကိုအမျိုးမျိုးအဲ့ဒါဒီအားလုံးကိုမေတ္တာပို့တဲ့ပို့နည်း928မျိုးဖြစ်ပါတယ်တယောက်တည်းကို928နဲ့ဖြစ်တယ်ဆိုတာလည်းမဟုတ်ပါဘူးနော်အဲ့တော့ဒီလိုလိုနဲ့အတိတ်တွေကောက်နေကြတယ်နော်အဲ့တော့ယောက်ကတယောက်ဖြစ်တယ်ဆိုတဲ့လူဒီမှာဘယ်လိုဖြစ်တယ်လဲနော်ဖြစ်တယ်ဆိုတဲ့စိတ်ဖြစ်တဲ့ခါမှာဘယ်လိုခံစားရလဲနော် They think of love in terms of having positive feelings for others ဟောတယောက်ကဖြစ်တယ်ဆိုရင်ဒီနဲ့ပတ်သက်ပြီးတော့ positive feeling ဖြစ်တယ်တဲ့နော်စိတ်ထဲမှာကောင်းတဲ့ခံစားမှုလေးတွေဖြစ်လာတယ်နော်သူ့ကိုမြင်လိုက်ရရင်ပျော်တယ်နော်ဖြစ်တဲ့သူကိုမြင်ရရင်ပျော်တယ်နော်မုန်းတဲ့သူကိုမြင်ရရင်သိချိုးတယ်တခြားစီပဲနော်အဲ့တော့ပြီးတော့သူ့ကိုကောင်းစေခြင်းနော်သူ့ကိစ္စလေးတွေကိုအများကြီးဆောင်ရွက်ပေးခြင်းနော် of taking care of others နော်သူ့မှာအခက်အခဲရှိရင်အကူအညီပေးစေခြင်းပေးခြင်းနဲ့သူ့ကိစ္စတွေဆောင်ရွက်ပေးခြင်းနဲ့ and of self sacrifice နော်သူ့နဲ့ပတ်သက်ပြီးတော့ကိုယ့်အကျိုးကိုအနစ်နာခံပေးလိုက်နော်အဲ့တော့မိဘတွေကသာသမီတဲ့အများကြီးအနစ်နာခံပါကိုမစားဘဲနဲ့တာသမီကိုကြွေးတယ်နော်ကို့ဘွားကြီးဘွားကြီးတို့ကိုခဏပေးဖက်ထားပြီးတော့တာသမီတွေရဲ့ဘွားကြီးဘွားကြီးတို့ကိုဆောင်ရွက်ပေးလိုက်တယ်နော်အဲ့တော့ self sacrifice ဆိုရလည်းပဲမေတ္တာရဲ့အတင်တန်တစ်မျိုးပါပဲနော်အကောင်အထည်တစ်မျိုးပါ These aspects of love are undoubtedly important parts of the picture အဲ့ဒါလို positive feeling ဆိုတဲ့သူ့အမြင်ဝန်တာတာလို့ပြောတာလို့နော်ဖြစ်တာလို့သူ့ကိစ္စတွေအမြဲတမ်းဆောင်ရွက်ပေးတာလို့သူ့အတွက်အနေနာခံတာတို့ဟာမေတ္တာရဲ့အရေးပါတဲ့အတွင်တရာဖြစ်ပါတယ်တဲ့ but they do not always remember what they do not always remember is that at its highest love is more closely aligned with realism than with feeling ဒါပေမဲ့မေတ္တာအမြင့်ဆုံးအဆင့်ရောက်တဲ့ခါမှာသူကခံစားမှုမဟုတ်တော့ဘူးနော်ဘာဖြစ်သွားမလဲအသိဉာဏ်နဲ့နားလည်ပြီးတော့အကောင်းဆုံးအသိတော်ဆုံးဖြစ်အောင်ဆောင်ရွက်ပေးတာကိုဗိမေတ္တာလို့ခေါ်တာတဲ့နော်အကျိုးကိုလိုလားခြင်းခံစားမှုမဟုတ်တော့ဘူးနော်အကျိုးကိုလိုလားခြင်းဆိုတာအသိဉာဏ်ဖြစ်သွားပြီနော်ခံစားခြင်းမဟုတ်ဘူး Genuine love want what is best for the other ဆိုတော့တကယ်စိတ်မှန်တဲ့မေတ္တာသူ့အတွက်တကယ်အကောင်းဆုံးလဲဆိုတာကိုလိုလားတယ်ကိုယ့်အတွက်ဘယ်ဟာအကောင်းဆုံးလဲလို့တွေးတာမဟုတ်ဘူးနော်သူ့အတွက်ဘယ်ဟာအကောင်းဆုံးဖြစ်မလဲအဲ့ဒါလိုလားနော်အဲ့တော့တိကျပြန်စဉ်းစားကြည့်တရားကိုချစ်တယ်ဆိုတဲ့ခါမှာကိုယ့်ကိုပြန်မေးကြည့်ပါငါသူ့အကျိုးကိုတကယ်လိုလားတာဟုတ်ရဲ့လားနော်သာသမီကိုချစ်လွန်းလို့ခွဲသွားမှကြောက်နေတာအကျိုးကိုတကယ်လိုလားရာရောက်တယ်နော်အဲ့တော့မိဘကသာသမီကိုအားကိုးရတာလည်းရှိတယ်သာသမီကမိဘကိုအားကိုးရတာလည်းရှိပါတယ်နော်အဲ့တော့ဒါကိုတော့ပြစ်တယ်လို့မဆိုချင်ပါဘူးဒါပေမဲ့အခြေအနေကတာသမီးကဖက်သွားတဲ့ခါမျိုးမှာခွင့်ပြုနိုင်ရမယ်ခွင့်လွတ်နိုင်ရမယ်နော်အကယ်၍တာသမီးကသူ့ငံနဲ့သူဆုံးဖြတ်ပြီးတော့ကောင်းတယ်လို့ထင်တာတခုကိုလုပ်တဲ့ခါမှာခွင့်ပြုနိုင်ရမယ်နော်အဲ့တော့ခေတ်ကာလလျောက်အခြေအနေတွေအမျိုးမျိုးပြောင်းလဲသွားနေတယ်အခြေအနေပြောင်းလဲသွားလို့ဘဝနေပုံထိုင်ပုံတွေလည်းပဲအမျိုးမျိုးပြောင်းလဲသွားနေတယ်နော်ခေတ်ခေတ်ကနေပုံထိုင်ပုံနဲ့အခုခေတ်နေပုံထိုင်ပုံကမတူတော့ဘူးနော်အဲ့တော့ခေတ်ကာလကိုနားလည်ပြီးတော့သူ့အတူအခြေအနေအရအစဉ်ပြေဆုံးဖြစ်အောင်နေတတ်သွားဖို့သူ့ကိုအထောက်ပြုပေးရမယ်။ဥပမာရိုးလေးတစ်ခုဆိုပါတော့ခေခေကမင်းကလေးတွေကအိမ်ထဲမှာပဲနေတယ်။အိမ်ပြင်မထွက်ကြဘူး။အမှန်တန်နဲပါလေပြင်ကိုသွားကြတယ်နော်။အခုခေသာဝန်နေရေးအရခေကာလာရနော်။မင်းကလေးတွေလည်းပဲယောက်ျားလေးတွေနဲ့တန်းတူအပြင်ကိုသွားရတယ်အလုပ်လုပ်ရတယ်တချို့စင်တယောက်ထဲတောင်မှနိုင်ငံသားဖြစ်အောင်သွားလိုက်ရ။မသွားလို့မှမဖြစ်တယ်ဘူးနော်။ နော်ခေချင်းနေရအဲ့ဒါလိုဖြစ်နေတာဘူးပြီးပြီးတော့နားလဲပြီးတော့သူတို့ပြအစဉ်ပြောင်းဆိုပြီးတော့ပြိုတင်ပြီးတော့အပြညာကြီးကြီးနဲ့ဟိုပြင်ဆင်ပေးလိုက်မှလာတကယ်ချစ်ရရောက်လိမ့်မယ်နော်အဲ့တော့ဒကာကြီးတယောက်ဒီမှာသာသမီတွေအများကြီးရှိပါတယ်သမီးတွေများတယ်သာသမီတွေကိုချစ်လုံလို့အိမ်မှာပဲထားတယ်ကျောင်းကိုလည်းလိုပဲခုနပြောလိုကားနဲ့ပဲပို့ပေးတယ်နော်အဲ့ဒီသမီးတွေကဘွက်ရတယ်နော်ဘွက်ရတော့အဖေကအသက်60လောက်နေပြီပြင်ဆင်ယူတော့မှာနော်အဲ့တော့တနေ့နေ့နေ့ကြာရင်တော့ငါအဖေပြင်ဆင်ယူတော့မှာအဲ့ဒီချိန်ကြာရင်တော့ကုန်ကြစိတ်တွေကများလွန်းလို့တာဝန်တွေအတွက်အခက်အခဲရှိမယ်ငါတို့တော့အလုပ်လုပ်မှဖြစ်မယ်လို့ကလေးတွေကတွေးလာတယ်နော်တွေးလာပြီမဲ့အပြင်ကိုမသွားရဘူးကြောက်တယ်မနဲ့လို့နော်ဒါပေမဲ့တနာစရာကောင်းတာတော့အဲ့ဒါလို့အပြင်ကိုမသွားရတဲ့သမီးဟာနိုင်ငံခြားထီအောင်တယောက်ထဲသွားလိုက်ရအချိန်လေးကမသွားလို့မဖြစ်ဘူးနိုင်ငံခြားလဲရောက်ရောရောက်တဲ့နေရာစပြီးတော့ချက်ချင်းအိမ်ကိုဖုံးဆက်တယ်ဖုံးဆက်ပြီးတော့ငိုတော့တာဒီကြောက်လုံးလို့အားငယ်လုံးလို့ဖုံးဆက်ရင်လည်းငိုတော့တာဒါပေမဲ့တော်ပါသေးတယ်အဲ့ဒီမှာမိတ်ဆွေကောင်းနေနဲ့အတူတူနေရလို့နည်းနည်းလေးသူ့မှာဖြေးသားတယ်အခုတော့နေသားနည်းနည်းကြာသွားလို့အဆင်ပြေလို့ကြားပါတယ်နော်အဲ့တော့ခေအချိန်လေးကဖြစ်ပေါ်နေတာတွေကိုနားလဲပြီးတော့သာသမီတွေကြိုတင်ပြင်ဆင်ပေးရမယ်အဲ့လိုကြိုတင်ပြင်ဆင်ပေးမှမေတ္တာလို့ဆုနေတယ်နော် Love wants the beloved to become strong and independent မေတ္တာဟာကိုချစ်တဲ့သူကို strong ဖြစ်လာအောင်အားကောင်းလာအောင်လုပ်ပေးခြင်းတယ်နော် independent လွတ်လပ်လာအောင်လုပ်ပေးခြင်းနော်အဲ့တော့ကိုချစ်တော့ပေါ့ကိုရည်ရည်နဲ့နဲ့သူကိုအပြည့်အဝနဲ့ကိုစဉ်းစားနိုင်တဲ့သူသုံးဖြတ်နိုင်တဲ့သူသွားရဲလာရဲပြောရဲဆူရဲလှုပ်ရဲကန်ရဲတဲ့သူအဲ့ဒီလိုဖြစ်လာအောင်လုပ်ပေးခြင်းလေဒါတော့တိတ်တယ်ညောင်ညံကောက်လိုက်ရင်ဘာဖြစ်မလဲဆိုတော့ကိုယ့်ပေါ်မှာမိခိုးနေအောင်နော်ကြောက်တတ်အောင်အားငယ်တတ်အောင်လုပ်နိုင်မယ်ဆိုရင်ချစ်ရမရောက်တော့ဘူးနော်အဲ့တော့ကိုယ်တဏှာသွားမစလဲမသွားနဲ့မသွားနဲ့ဘာဖြစ်မလဲညာဖြစ်မလဲနော်ခြောက်တတ်တယ်နော်ညာဖြစ်တဲ့တစ်ခုလုပ်တော့မစူးငင်လို့လို့ဖြစ်မှာမဟုတ်ပါဘူးနေစမ်းပါမိဘတွေလုပ်ပေးတာအေးစေးစေးလက်ခံလိုက်စမ်းပါချစ်လုံးလို့ဆိုပဲအဲ့ဒါလိုပိတ်ပင်တားဆီးတတ်တယ်။ကိုယ်ကကြီးပဲလှုပ်ပေးတတ်တယ်။ကိုယ့်ပုံမှာမိခိုးနေအောင်အားကိုးနေအောင် dependent ဖြစ်နေအောင်မတိမတာလုံးမိလို့နော်။ရှိတယ်အဲ့လိုမိဘတွေတော်တော်များရှိတယ်။အဲ့တော့ကြီးလာတဲ့ခါမှာသာသမီးဟာသူ့အားသူကိုလို့မရတော့ဘူး။မိဘကိုပဲတစ်သက်လုံးမိခိုးပြတော့ပဲနေရတော့မှာ။နော်။အဲ့တော့တတ္တိဆိုတာငငယ်ရဲတဲ့ကတဖြည်းဖြည်းချင်းမွေးယူပါလေ။နော်။ငငယ်တဲ့ကတတ္တိမရှိတဲ့နဲ့ကြီးလာကမှချက်ချင်းအဲ့ဒီတတ္တိကိုမွေးပါသလိုမရတော့ဘူးနော်ဦးကျိုးတယ်လို့ဖြစ်သွားတယ်နော် and even if it means he must withdraw from the other's life နော်တခါတလေကိုကသူ့ဘဝထဲမှာနေရာတွေအပြည့်အစုံဝင်ထားတာနော်အဲ့တော့ဒီကလေးကတစ်ဖြည်းဖြည်းချင်းအသက်ကြီးလာပြီဆိုရင်အဲ့ဒီကိုယူထားတဲ့နေရာကိုတစ်ဖြည်းဖြည်းချင်းလျှော့ပေးရတော့မှာသာသမီရဲ့ဘဝထဲမှာနေရာအပြည့်ထားလို့မဖြစ်တော့ဘူးသူ့ဘဝနဲ့သူကြည့်ရတော့မှာကိုယ်စိတ်နဲ့သူ့ကိုနေသွားလို့မဖြစ်တော့ဘူးသူ့စိတ်နဲ့သူ့ကိုနေသွားရတော့မှာနော်အဲ့တော့ကလေးတွေရဲ့ဘဝကိုသိချာကြည့်နည်းနည်းလေးကြည်လာပြီဆိုတာနဲ့သူတို့ကိုယ်တိုင်လှုပ်ချင်တယ်နော်အဲစားတာတောက်တာအစားဇွန်လေးပကလေးနဲ့ပြေးလိုက်ရင်သူတို့ကသူ့ကိုစားကြည့်တယ်သွားစရာရှိရင်သူတို့ခြေထောက်နဲ့သူ့ကိုသွားကြည့်တယ်နော်ဒီထက်နည်းနည်းကြည်လာပြီဆိုရင်အဖြစ်အပျက်14နှစ်15နှစ်ရွယ်လောက်ရောက်လာပြီဆိုရင်လူကြီးဆန်းကျင်လာတယ်နော်မိဘတွေပြောတိုင်းနားမထောင်ကျင်ဘူးနည်းနည်းအာခံကျင်တယ်လို့ဆိုရမှာနော်မိဘတွေကတော့အမှန်တော့အာခံကျင်တယ်လို့အတိတ်ကကြောက်တယ်တကယ်တော့အာခံကျင်တာမဟုတ်ပါဘူးသူလူကြီးဖြစ်ချင်တယ်သူလွတ်လပ်ချင်တယ်ဒါသဘာဝပဲဒီနေ့မိဘတွေမရှိတော့တဲ့ခံသူအားသူကိုပြတော့နော်သူအတိတ်ငယ်နဲ့သူစဉ်းစားပြတော့ဆုံးဖြတ်ပြတော့သူစာဝန်နေရသူမိသားစုရဲ့စာဝန်နေကိုသူ့ဟာသူလုပ်သွားရတော့မှာနော်အဲ့ဒါကိုဘယ်ချင်းကစပြီးပြင်ဆင်ရလဲဆိုတော့အဲ့ဒီ14ငါးနှစ်အရွယ်ကစပြီးပြင်ဆင်ရတာနော်အဲ့တော့မိဘကဒါကောင်းတယ်ဆိုရင်သူကတော့မကောင်းဘူးလို့ပြောချင်းပြောပါမယ်နော်မိဘကမသွားနဲ့ပြောရင်သူတွားချင်းတွားမှာဒီလိုဖြစ်လာတာနော်အဲ့ဒါကသူ့ရဲ့ independent ကိုသူရအောင်ကြိုးစားနေတာနော်တောင်းမမှုအောက်ကနေလွမြောက်ဖို့သူကြိုးစားနေတာနော်ဒါဟာအင်မတန်တဘာဝကြောက်နော်အင်မတန်ဖြစ်တင်ပါနော်ဖြစ်တင်နေဆိုလို့ဒီဖုန်းဖုန်းကမိဘကိုအာခန္ဓာကောင်းတယ်လို့ပြောနေတယ်လို့ယူဆနေနော်သူ့လွတ်လပ်မှုကိုသူရှာနေတာကိုကောင်းတဲ့နည်းနဲ့အထောက်ကူပေးလိုက်တကယ်စဉ်းစားတတ်လားတကယ်သွားရဲလာရဲအောင်နော်သွားတဲ့မသွားတဲ့စဉ်းစားတတ်အောင်ဆုံးဖြတ်တတ်အောင် ตัวเยลาเยอ๋อย่อเยสุเยอ๋อเต็มไปบ่ไอ้หลุเต็มไปหลุมาตาเนตะซี้หลุပြောလို့ရမှာเนาะစိတ်မချหลุမယုံကြည်หลุตัวเยลาเยอ๋อလုံးနေလို့ရှိရင်เนตะซี้မဟုတ်တော့ဘူးเนาะ real love is never used to take away from others what they would not otherwise freely give เนตตาဆိုတာဟာတဲ့သူကဘလို့ချင်းချင်းနဲ့မပေးပဲနဲ့ဘာကူမှမယူဘူးအတင်းယူလို့မရဘူးတောင်းယူလို့လည်းမရဘူးသူ့သဘောနဲ့တူလက်လက်လှလှပေးမှသာရနိုင်တဲ့အရာဖြစ်တယ်တဲ့အဲ့တော့တစ်ခါဟိုကိုကသူ့တခုခုလှုပ်ပေးတယ်လှုပ်ပေးပြီးတော့ကို့ကိုပြန်ချစ်တာမျိုးညှော်လင့်တယ်ညှော်လင့်လို့သူကပြန်မချစ်တဲ့ခါဘယ်နဲ့လှုပ်လဲသူစိတ်ချင်းအောင်ပြန်ပြောတာပဲ guilt ဖြစ်အောင်ပြောတယ်ကျေးဇူးမတည်ဘူးတတိချင်းအဲ့လိုချက်အောင်ပြောတတ်တယ်နော် love outlives a lack of response တကယ်ချစ်တဲ့မေတ္တာဟာသူ့ဘက်ကတုံ့ပြန်မှုမရှိလည်းပဲအဲ့ဒီမေတ္တာကဆက်လက်ပြီးတော့ရှိနေဥမ္မာပဲတည်တတ်နေဥမ္မာပဲနော်အဲ့တော့မိဘမှာလည်းပဲဒါမျိုးကျွမ်းတတ်တယ်ဆရာတပည့်တွေမှာလည်းပဲဒါမျိုးကျွမ်းတတ်တယ်နော်ငယ်ရတဲ့လူတွေဆိုတာအတိညာနုမြဲတဲ့အတွက်ကြောင့်မိဘတွေရဲ့မေတ္တာကိုသူတို့ပြည့်ပြည့်စုံစုံသိနိုင်မှာမဟုတ်ဘူးနော်သိနိုင်မှာမဟုတ်တဲ့အတွက်ကြောင့်မိဘကိုမိဘမျှော်လင့်တဲ့လောက်ပြန်မတုံ့ပြန်နိုင်ဘူးနော်မတုံ့ပြန်နိုင်ပေမဲ့မိဘတတိယမေတ္တာကိုဆက်ပြီးတော့ထားသွားရဥ်မှာပဲဆရာဆိုတဲ့လူပဲဆရာတွေရဲ့ကျေးဇူးကိုတပည့်တွေကအပြည့်အဝမသိနိုင်ဘူးနော်ငယ်သေးတဲ့လူတွေကိုယ်ကတိုင်ကဆရာဖြစ်လာတဲ့အခါကြားမှဒါကိုပြည့်ပြည့်ဝသိနိုင်ဘူးနော်အဲ့တော့သူတို့ကမတိတတ်လို့ကိုယ်မတုတ်ပြန်လည်းပဲကိုကပဲသူ့ကိုသူတို့ဘုံမှာဆက်ပြီးတော့မေတ္တာကိုထားသွားရအောင်ပါပဲနော်အေးငါတို့ကျေးဇူးကိုမှသူတို့မတိတာပဲသူတို့ဘုံမှာမေတ္တာထားနေလို့ဘာထူးမှလဲဆိုတော့ကိုမေတ္တာကိုအဲ့လိုရုပ်သိမ်းလိုက်မှဆိုရင်တကယ်ချစ်ရမရောက်ဘူးနော်အဲ့တော့ selfishness ငယ်တဲ့သူတွေကများသောအားဖြင့် selfish ဖြစ်ကြပါတယ်နော်အင်တန်တော်ဘာကြပါလဲဒါလည်းပဲနော်သူတို့အကျိုးကိုသူတို့ပူပြတ်လိုချင်တယ်သူတို့လိုချင်တာတခုသူတို့အများဆုံးပဲသိတယ်။သူတို့ကဘာလိုချင်လဲဆိုတာသူတို့အပြည့်အဝမသိနိုင်ဘူးနော်။အဲ့တော့မိဘမှာဘလို့ခံစားရတယ်မိဘမှာဘလို့အခက်အခဲရှိတယ်ဆိုတာသားသမီးကမသိဘူး။တချို့သားသမီးတွေကပူဇော်တယ်နော်။ဟိုတနေ့ကပဲတရားကြီးတောင်ဘလို့ပြောလဲဆိုတော့သမီးကပူဇော်တယ်တဲ့။အဖေကားကြီးကဟောင်းနေပါပြီ။ဒီကားကြီးကိုရောင်းပြီးတော့အစ်စ်ဝယ်ပေးပါ။အဖေခင်ဗျာမရှိမဲ့ရှိမဲ့ပတ်စံလေးတွေချိတ်ချုပ်ပြီးတော့အဲ့ဒီကားဟောင်းကိုရောင်းပြီးတော့ကားအစ်စ်ကိုရောင်းအောင်ဝယ်ပေးရနော်။မိဘမှာရှိတယ်မရှိဘူးသူတို့တိတ်မစဉ်းစားနိုင်ဘူး။နော်ဒါနဲ့မိဘဟာချစ်တော့သူတို့တောင်းရပေးလိုက်ကြပါပဲ။အဲ့တော့သားသမီးတွေရဲ့မတိတတ်မှုကိုတပည့်တွေရဲ့မတိတတ်မှုကိုမိဘတွေဆရာသမားတွေကညံကြည့်ကြည့်နဲ့မေတ္တာကြည့်ကြည့်နဲ့ခွင့်လွှတ်နိုင်ရမယ်။နော်။ punish မလုပ်ရဘူးနော်။ခွင့်လွှတ်နိုင်ရမယ်။လိုက်လျောနိုင်တော့လည်းလျောရမယ်။လိုက်မလျောနိုင်တဲ့အဆင့်ရောက်ရင်တော့နားလည်အောင်တရားချစင်းသေးပေးရမယ်နော်။ဟောတာငေါက်တာတန်ခတ်တာရှစ်အောင်ပြောတာကြောက်အောင်ပြောတာမကောင်းဘူး။And it cannot be taken back. Nidhau, yan yu lai lu miyau. Yan yu zing lu miyau. Zun diya gu, dike chi yu ma yin, miyera me chi dang. So ni lai chi yu ma yin. If it can be, it is not love. Okay, yan yu lai lu yare su yin, era nidha mu hubang. အဲ့တော့အဲ့ဒါလို့တကယ်မေတ္တာကြီးကြီးနဲ့ချစ်တတ်တဲ့သူတွေသိရပါတယ်နော်ဒီဖုံဖုံဆိုရင်ဆရာသမားတွေတဲမှာလည်းပဲအလုံးအလုံးမေတ္တာကရုဏာကြီးတဲ့ဆရာသမားတွေနဲ့အတူတူနေခဲ့ရတယ်အမှန်ပြောရမယ်ဆိုရင်သူတို့နဲ့အတူတူနေခဲ့ရလို့ပဲဩမေတ္တာဆိုတာဒီလိုပါလားဆိုတာနည်းနည်းနားလဲပြောခံစားလို့ရတယ်နော်အရင်တုန်းကတော့ဘသူ့ဥပမာဖြစ်ဖြစ်မယုံတင်ကြတဲ့စိတ်နဲ့ပဲဆက်ဆံခဲ့တာနော်သူတို့အကြိုက်ကိုလိုက်နေသေးသေးတော့ငါ့ကိုချင်နေအောင်ပါပဲဒီနေ့သူတို့အကြိုက်ကိုငါမလိုက်နိုင်တဲ့အခါမှာငါ့ကိုမုန်းပါပါနော်ပြစ်ထားတော့ပါပါလို့အဲ့ဒါလို့အများရန်တွေးခဲ့တယ်နော်ဒါပေမဲ့တကယ်မေတ္တာကြီးမားတဲ့ဒီဖမိုးရဲ့ဆရာသမားတွေနဲ့အတူတူနေခဲ့တဲ့အခါမှာသူတို့အကြိုက်ကိုမလိုက်လဲပဲသူတို့အရင်တိုင်းပဲဥပမာမေတ္တာစေနာအပြည့်နဲ့ညဉ့်ညံ့ကြီးကြီးလဲလဲဆက်ဆံနေတာကိုတွေ့ရတယ်နော်ပြည့်တဲ့ပြောရင်တော့ဒီဖမိုးရဲ့ဥပဇေဆရာတော်ကြီးပဲနော်သူ့စကားကိုလည်းဒီဖမိုးကတစ်ခါတလေပဲနားထောင်ညာတော့အဖြစ်နားမထောင်နော်သူကဒီမှာနေဆိုဘုံဘုံကဒီမှာမနေခြင်းမှုဆိုတနေရာသွားတယ်
အများအားလုံးလုံးလေးရှိပြောရမယ်ဆိုရင်ဒီဖုံးဖုံးကငယ်လေးတွေကတော်တော်ကို rebellious ဖြစ်တယ်ကိုကြိုက်တာကိုကိုစွတ်လို့လေးရှိတယ်အဲ့လိုစွတ်အတင်းကြလှုပ်ခဲလို့လည်းပဲမှားကြတာကြီးလည်းများလာပါဘူးနော်ဒါပေမဲ့လည်းတော်တော့တော်ပါသေးတယ်မှန်တာတစ်ခုတော့လုံးမိသွားတယ်အဲ့ဒါပါလဲဆိုတော့တရားအထုတ်ဖြစ်သွားတယ်ဒါလည်းပဲစွတ်လို့တာပဲနော်မလုံနဲ့ဆိုတော့ကြားထဲကလှုပ်တာပဲအဲ့တော့မေတ္တာကြီးမားတဲ့သူဆိုရင်သာသမီရဲ့အမှားတပည့်ရဲ့အမှားကိုတီးခံနိုင်ရမယ်ခွင့်လွှတ်နိုင်ရမယ်စေနေပေးရမယ်နော်သူ့အမှားတွေကသူသင်္ကန်းစာရပြီးတော့သူတစ်ဖြည်းဖြည်းမှန်သွားမှာပါနော်အဲ့တော့သူ့ကိုအတင်းကျပိတ်ပင်လို့ရှိရင်သူမစင်းစားတော့ပဲနဲ့တမင်တကာမကြိုက်ကြဘူးလို့လို့ရှိနော်တချို့လူငယ်တွေတချို့သာသမီတွေကသူတို့လုပ်နေတဲ့ကိစ္စမှားတယ်ဆိုတာကိုသူတို့သိတယ်နော်ဘယ်လောက်ငြင်းမတုံးပါဘူးသူတို့သိတယ်နော်သိရတဲ့သူတို့ဇွတ်လောက်မဖြစ်လို့လဲဆိုတော့မိဘကမလုံနဲ့ဆိုလို့ကိုလုံတာပဲနော်သူတို့ခိုင်းတာကြီးတဲ့ငါတစ်လုံးလုံနေရတာမလုံနိုင်တော့ဘူးနော်ကိုယ်လောက်မှကိုရှာကျင်တာနဲ့ပဲတခါတလေသူ့အတင်းကျလုံနော်တပည့်တွေလည်းလူပါပဲနော်ဆရာသမားတွေကဒါလုံပါဆိုရင်တပည့်တွေကမလုံဘူးနော်အမှန်တော့ဆရာသမားတွေပြောတဲ့ကိစ္စကောင်းမှန်သူတို့သိတယ်သိရင်လည်းပဲမလုံဘူးမဟုတ်တော့လုံတတ်တယ်နော်အဲ့ဒါလို့လုံတဲ့ကိစ္စတွေကိုသိပ်ပြီးတော့အပြစ်ဒဏ်ပြင်းပြင်းထန်ထန်ပေးလိုက်မယ်ဆိုရင်နာကြီးတဲ့စိတ်ဖြစ်သွားတယ်နော်အဲ့ဒီနာကြီးတဲ့စိတ်ဖြစ်သွားရင်ပို့ပြီးတော့မဟုတ်တာကိုလုပ်ခြင်းစိတ်ညာလာတယ်နော်ဟိုချီးတင်မှာမလုပ်နိုင်တော့မှကြွေရမှာတော့မကြိုက်တာကိုလုပ်ကူလုပ်ဦးမှာပဲအခုလိုငါလုပ်တော့သူတို့ဘာတတ်နိုင်တယ်လဲလို့စိတ်ထဲကကြိတ်ပြီးတော့အဲ့လိုမျိုးပြောတတ်တယ်ဟိုသဘောနဲ့ကြံ့နေတတ်တယ်တော်တော်ခက်တယ်အဲ့ဒါဒကာကြီးပြောင်းနေသူ့သားအကြောင်းဒီဖုံဖုံတိထားတာရှိဒီဘုံဘွားလူတွေနဲ့ရင်းနှီးသွားရင်သူတို့ဘွားအကြောင်းတွေအကုန်လုံးသိအောင်လုပ်တာ။ဒီများအတွင်းကြီးတွေစက်စုတယ်လို့တော့မထင်စေချင်ဘူးနော်။အဲ့ဒါဘယ်လိုဖြစ်လဲဆိုတော့ဒီတကာကြီးကယာတုအမတန်ကြီးတယ်။သူ့ဇနီးကလည်းပဲယာတုကြီးကြီးပဲနော်။အမတန်ပညာတတ်တယ်ယာတုကြီးကြီး။ယာတုကြီးတော့အလုတ်ကလည်းအမတန်များပါလေ။တူဒီတော့ตาလေးတယောက်ရှိတယ်နော်။သာသမီကတယောက်ပဲရှိတယ်။ဒီဘတွေကအလုတ်များလုံးတော့ဒီကလေးကိုကလေးဒိတ်နဲ့ပဲထားအမေဖေကရုံးကနေပြန်လာရင်ကလေးနားလာတော့9မိနစ်လောက်ခြီးလိုက်ကြပြောလိုက်ဆိုလိုက်ကြပြီးရင်ကလေးလေးလက်ထက်ပြန်ထားခဲ့ပြီးတော့တွားပြန်တယ်ကလေးကိုခြီးမထောင်းကလေးနဲ့မကစားဘူးကလေးနဲ့စကားသိမ့်မပြောနိုင်ဘူးကိုယ့်လုံနဲ့ကိုအချိန်ကုန်ကြတယ်ဒါနဲ့တူတူနဲ့လူရင်းပြရမစင်ဒီကလေးကတဖြည်းဖြည်းကြီးလာပြီနော်ကြီးလာတဲ့ခါမှာဒီစလင်းကန်းလေးရောက်တဲ့ခါမှာလူငယ်တွေရဲ့သဘာဝတရားအောင်နဲ့ close ဖြစ်ခြင်းအမတန်ရင်းနှီးခြင်းသူမြေတားတွေအများကြီးပေးခြင်းသူစရမြေတားတွေအများကြီးလိုခြင်းငငယ်တော့ကသူ့ဖားတာသူကစားနေမှာနော်တနေ့ကိုနေ့စနေအရွယ်ဆိုရင်ဒီလောက်ကြီးမဆိုင်သေးဘူးသူ့ကိုကစားစရာစားစရာပေးထားရင်သူ့ကိုပြောနေတာပဲဒါပေမဲ့၁၄နှစ်၁၅နှစ်ရောက်လာရင်စိတ်ဓာတ်ကပြောင်းလဲလာပြီးတော့ရင်းနှီးခြင်းနဲ့စိတ်ဖြစ်လာတယ်အထူးသဖြင့်မိဘနဲ့ရင်းနှီးခြင်းနဲ့နော်ဒါကိုမိဘတွေနားလည်ဖို့သိရေးကြီးပါတယ်နော်သားသမီးကမိဘနဲ့ပွန့်ပွန့်နဲ့နဲ့ရင်းနှီးပြီးသိပြောခြင်းနော်တိုင်းတိုင်းမင်းမင်းနေခြင်းပါတယ်မိဘတွေရဲ့ဘဝကိုလည်းသူတို့ပြောပြတာကိုသူတို့နားထောင်ကြည့်တယ်။ငငယ်တော့အကြောင်းတွေဘာတွေပြန်ပြောပြရင်တိတ်တဘောကြ။အဲသူတို့အကြောင်းကိုလည်းပဲမိဘတွေကိုသိစေခြင်း။ပြောပြခြင်း။ဒါပေမဲ့မိဘတွေမှာအလောက်ကများလုံးတော့အချိန်မပေးနိုင်ဘူး။စိတ်မဝင်စားတော့ဘူး။နော်။အဲ့ဒီခါကျတော့ကလေးတွေကအထူးသဖြင့်တူဒီသားဆိုဘယ်နဲ့နေလဲ။ lonely ဖြစ်။နော်။အင်မတန် lonely ဖြစ်။သူ့မှာအပြင်းအထန်ပေါ်ရှိတယ်။ငငယ်ချင်းပဲပေါ်ရှိတယ်။အဲ့လိုဖြစ်နေတဲ့အခါကျတော့တငယ်ချင်းနဲ့ပေါင်းရင်တငယ်ချင်းစီကပဲအပြညာရမှာနော်ဆိုလူငယ်ဆိုတာလူကြီးနဲ့အတောင်တင်းချင်းမှဒါမှလူကြီးစီကဘဝအတိတ်ကအမျိုးမျိုးအပြညာအမျိုးမျိုးရတာနော်လူကြီးနဲ့ရင်းနှီးနှီးမဆက်ဆံတဲ့ကလေးဟာလေးနဲ့တည်းရင်းကျက်တဲ့အပြညာကိုမရနိုင်ဘူးနော်ဒါတွေက research တွေအများကြီးရှိပါတယ်နော်အဲ့တော့လူကြီးဆိုတဲ့ထက်မှာအရေးကြီးဆုံးကအမေနဲ့အဖေနော်အရေးကြီးဆုံးပဲဒီအမေနဲ့အဖေနဲ့မှမရင်းနှီးရင်တခြားဘလူဘသူနဲ့မှတကယ်မရင်းနှီးနိုင်တော့ဘူးနော်အဲ့တော့ဒီကလေးကတဖြည်းဖြည်းအပေါင်းအသင်းမှားပြီးတော့ပြောရရင်တော့အခုခေတ်ဖြစ်လေဖြစ်တာရှိတဲ့ဝိစီဝါဘက်ကပါသွားရောနော်သူပြောရှင်မှုတာယာမှုတွေရှားရင်လည်းဝိစီဝါလုံးမိသွားတယ်နော်ပထမမှာတော့မိဘကမသိပါဘူးနော်မသိဆိုဒီကလေးကမှတေချာမှကဲမခတ်ဘူးဒီကလေးမှနည်းနည်းပါးပါးပြောင်းလဲနေပြီဆိုတာကိုတော့မှသူတို့မသိဘူးနော်တဝန်းကျင်ကသိတယ်မိဘမသိဘူးနော်အမှန်တော့သားသမီးနဲ့တကယ်ရင်းနှီးနေတဲ့မိဘဆိုရင်ကလေးရဲ့အမူအရာနည်းနည်းလေးပြောင်းတာနဲ့ပြောလို့ရ
ဒီကျ sensitive ဖြစ်တဲ့မိဘဆိုမျက်နှာကြည့်ရကြတယ်အတန်ဒီအတန်ဒါဟုတ်နားထောင်ရကြတယ်သူတခုခုဖြစ်နေပြီဆိုတာသိနိုင်တယ်နော်ပြောစုဆက်ဆိုင်တယ်တာသမီးကသူတို့လှုပ်ခဲ့တဲ့ညကိစ္စအကုန်လုံးမိဘကိုပြန်ပြောခြင်းတယ်နော်မပြောရရင်ကိုမနေနိုင်တာပဲနော်ဒါပေမဲ့မိဘကအမြဲတမ်းချုပ်ချယ်နေမယ်အပြစ်တင်နေမယ်နည်းနည်းလေးမှားတာနဲ့ဩဝါဒအရှိကြီးပေးမယ်ဆိုရင်ကြိုင်မိဘကိုပြောတော့နော်အဲ့ဒါဒကာကြီးပြဆိုဘယ်လိုပြောလဲဆိုတော့တော်ကြရင်သူ့ဖေရလက်ချာပေးပြီအဲ့ဒါငါဖေရစောက်ကြီးတွေကချက်ပြဘလောက်ဒါချက်ပြနံပါတ်6တဲ့လက်ချာပါပဲနော်အဲ့တော့နားလေအောင်ကြိုးစားဖို့လိုတယ်ကိုချင်းစားဖို့လိုတယ်နော်သူ့အတွက်ကူးပြောခံစားပေးဖို့လိုတယ်သူဘာဖြစ်ခင်တယ်သူဘာခံစားရသူ့ရဲ့မျှော်မှန်းချက်တွေသိဖို့လိုတယ်သူ့မှာအားငယ်တာကြောက်တာစိုးရင်ဒါတွေလက်ရှိတယ်ဒီအချိန်ကလည်းပဲကိုယ့်ကိုယ်ကိုမယုံရဲတဲ့အချိန်ဖြစ်နေနော်အစွန်းစားလည်းပြကျင်တယ်ယုံလည်းမယုံဘူးကိုယ့်ကိုယ်မရဲဘူးနော်အဲ့လိုကမှနီးနီးတကနေပြီးတော့ဥမ္မလေးရင်းကြီးပြောမယ်ဆိုရင်လမ်းမမှားနိုင်ဘူးအဲ့တော့ဒီကလေးကဝိစီဝဆွဲရဆိုမဲ့အလွန်ကြုံကြီးတော့မဖြစ်သေးပါဘူးနော်ဒီနေ့တော့ရဲကသူ့ကိုဖမ်းသွားတယ်နော်တခုခုကိစ္စတခုဖြစ်သွားပြီးတော့ရဲကသူ့ကိုဖမ်းသွားရောဖမ်းသွားတော့သူရဲဌာနကိုရောက်သွားပြီနော်အဲ့ဒီရောက်တဲ့ချိန်မှာ तू ကပြောလိုက်တာဟုတ် तू အိမ်ဖုန်းနံပါတ်ကဘယ်လောက်ပါဆိုတော့ပြောလိုက်တော့ရဲရရှိကသူ့အဖေစီဖုံးဆက်တယ်နော်ခမရသားကြီးရောက်နေပါရဲ့အမှုကိစ္စနဲ့တော့အဲ့ချိန်ကျမှသူ့ဖေကတခါတည်းကိုဟိုတောကတွေအင်တန်ကြီးပြီးတော့နော်ချိန်မကန်ပြီလက်မကန်ပြီဖြစ်ပြီနော်ဂမန်ကရာရဲစကားကိုလာတော့နော်လာတော့သူ့ဖေအကြီးကျယ်ခံစားနေရတာကိုမြင်တော့အဲ့ဒီပါးစိတ်တွေမှာဘလို့နေရထင်လို့နော်စိုက်ကောလော်ဂျီအင်တာနက်နဲ့တော့ပြောလိုက်တော့မနော်သဘောကြီးကြနေတယ်တဲ့နော်အခုမှငါ့အတွက်ငါ့ဖေကခံစားတတ်တကူနော်အခုမှခံစားတတ်တကူအရင်တော့ကဘာမှမခံစားသလိုပဲနေတာသားတယောက်ရှိတယ်လို့တော့မသိဘူးတဲ့အသိမှမပြည့်ဘူးနော်ငါကောင်းနေတုန်းကတော့ရှင်းမှန်းတော့ तू မသိဘူးတဲ့အခုငါဆိုးကမှ तू မှသားတယောက်ရှိမှ तू သိတယ်ကူနော်နက်နက်နဲနဲစဉ်းစားပါနော်သားသမီးကိုလိမ်မာစေခြင်းသူ့ attention အများကြီးပေးရမယ်လူပြောက်ကိုအချိန်မပေးနိုင်ဘူး attention မပေးနိုင်ဘူးဆိုရင်သူ့ဘုံမှာမြေကြတွေထားပါလို့ဘာနဲ့ပြောမှာရော့ပတ်ဆံကြီးသွားနော်ရော့မုံဖူရော့အင်းကြီးဝတ်စာရော့ကားတစီဒါလောက်နဲ့တကယ်ချစ်ရရောက်ပြီလားနော်သူ့ဘဝကိုနားမလဲဘဲနဲ့သူ့ကိုဘယ်လိုလုပ်ချစ်မလဲနော်အဲ့တော့ဒီလိုဟာတွေကအများကြီးကိုတွေ့ကြုံနေရတာနော်ကိုမိသားစုတွေမှာလည်းပဲအသင်းအသင်းဖြစ်တာမျိုးတွေရှိမယ်ကိုပောင်းကျင်အတိုင်းဝိုင်းတွေမှာလည်းပဲဖြစ်တာတွေကြားရမှာပါနော်အဲ့တော့သားသမီးကိုတကယ်ချစ်လို့တကယ်ကြည်ပွားစေခြင်းနဲ့ဆိုရင်လက်ပွန်းတည်းနေဖို့အရေးကြီးပါတယ်နော်နေ့စဉ်ပြောဖို့ဆိုဖို့ဆွေးနွေးဖို့အင်တန်အရေးကြီးပါတယ်ငါမိဘကငါ့ကိုတကယ်နားလည်တယ်ငါ့ကိုတကယ်ချစ်တယ်ငါ့ရဲ့ကြည်ပွားမှုကိုတကယ်လိုလားတယ်ငါ့ရဲ့အသွေးခေါ်အယူဆတွေငါ့ရဲ့အသည့်အမြင်တွေကိုတန်ဖိုးထားတယ်လေးစားတယ်လို့သိရတယ်အဲ့ဒီသားသမီးကမကောင်းတဲ့လူကိုကြတော့မှမလုပ်ပါဘူးနော်ငါ့ကိုလည်းတန်ဖိုးမထားဘူးငါ့ကိုလည်းအတိမှမပြူငါ့ကိုလည်းမဖြစ်ဘူးငါအတွေးခေါ်ဦးစားပြောလိုက်ရင်မင်းဘလောက်သိလို့တုံးဆိုတော့ပယ်ချတယ်နော်အဲ့ဒီလိုဖြစ်တာခံစားရတာများလာတဲ့ခါမှာမိဘပုံမှာမတိမကလေးနာကြီးတဲ့စိတ်ဖြစ်ပြီးတော့တမင်ငါမိဘမကြိုက်တော့လို့ပြောတာနော်အဲ့တော့အမှတ်တမဲ့တွေးလိုက်ရင်တော့သားသမီးအပြေးလို့ပဲထင်ပါနော်အဲ့တော့မိဘဘက်ကချင်းချက်ဒီအများကြီးပါပါတယ်နော်မိဘတွေကိုအပြစ်ပုံချတယ်လို့တော့မထင်ပါနဲ့ဒီဘုံဘုံလည်းပဲမိဘတွေမှာပါနေပါတယ်နော်အဲ့တော့မိဘတွေကိုအပြစ်တင်ကိုကုတ်ကုတ်ပြန်အပြစ်တင်ရောက်တော့မှာနော်ဒါတော့ဘာဖြစ်ဖြစ်မသိတော့ကမသိခဲ့လို့ရှိပါစီတော့သိတဲ့အချိန်မှာသားသမီးဘလောက်အသက်ကြီးသွားကြီးသွားနော်ရင်းရင်းနှီးနှီးတို့ကိုသိအောင်ကြိုးစားပါသူတို့ခံစားချက်ကိုသိအောင်ကြိုးစားပါနော်ကိုချင်းစားပါလေးစားပါတန်ဖိုးထားပါနော်လေးစားပါတန်ဖိုးထားပါဆိုတာကသူရဲ့အတွေးခေါ်နဲ့သူရဲ့ခံစားချက်ကိုနားလည်အောင်ကြိုးစားပြီးတော့အတိမတ်ပြုပါနေရာပေးပါကိုနဲ့အတွေးခေါ်ဤစမတူတိုင်းပယ်မချလိုက်နဲ့ကိုနဲ့ခံစားချက်ချင်းမတူတိုင်းပယ်မချလိုက်ပါနဲ့သူ့မှာကိုပိုင်အတွေးခေါ်နဲ့ကိုပိုင်ခံစားချက်ရှိတဲ့နဲ့ရှိရမယ်ဒါမှသူကလူဖြစ်မှာကိုပိုင်အတွေးခေါ်နဲ့ကိုပိုင်ခံစားချက်မရှိရင် individual ဖြစ်တယ်လို့မပြောနိုင်ဘူးနော်သူကတီချာရက်တည်နိုင်တဲ့လူသားတယောက်ဖြစ်တယ်လို့မပြောနိုင်ဘူးတော်လူဟာကိုယ့်အပြညာကိုယ့်အတွေးကိုကိုယ့်ခံစားချက်နဲ့ကိုယ့်အကူနေရမှသာကိုယ့်ကိုယ်ကိုအားရမှုကျင်းရမှုရှိတယ်။က
ကိုယ်ကိုယ်နဲ့သူ့စိတ်နေရမယ်ဆိုရင်ဘလို့မှအားရမှုကျင်းရမှုမရှိဘူးအင်တန်ကျင့်ကြပါတယ်နော
် At their best they are amazingly unselfish and altruistic able to offer others a truly unconditional continuing love with no strings attached
နော်အဲ့လိုမေတ္တာထားလို့နော်မေတ္တာတကယ်ကြီးမားလာတဲ့ပုဂ္ဂိုလ်ဆိုရင်တကယ်ကို unselfish ဖြစ်တယ်နော်ကိုယ့်အကျိုးကိုလုံးဝမငဲ့ဘဲနဲ့မေတ္တာထားနိုင်တယ်နော်ဒါမှမဟုတ်ဖြစ်ခဲ့တယ်နော်လူတဘာဝမှာလူရဲ့ motive လူရဲ့သဘောထားတွေဟာများသောအားဖြင့် mix ဖြစ်နေတယ်နော်ယောနေတယ်သူ့အကျိုးကိုလိုလားတယ်ဆိုတဲ့ကိစ္စတွေမှာကိုယ့်အကျိုးလည်းပါနေတတ်တယ်တခါလေကိုယ့်အကျိုးကများများသူ့အကျိုးကနည်းနည်းဖြစ်တယ်ဒါနဲ့ကိုယ်အကျိုးများနေတာတော့မသိအောင်ဖုံးထားလိုက်သူ့အကျိုးကြီးပဲဆိုတဲ့ပုံမျိုးပေါ်ပြတယ်နော်ဒါပေမဲ့တကယ်ကိုစစ်မှန်တဲ့မေတ္တာနဲ့သက်ဆံတဲ့လူဆိုရင်ကိုယ့်အကျိုးကိုထက်မစင်စားဘူးနော် able to offer others a truly unconditional continuing love with no strings attached သူ့ဟောငါချစ်တာဘာကြောင့်ဆိုတာအကြောင်းပြချက်မရှိတော့ငါအကြိုက်ကိုလိုက်မယ်ငါပြောလို့နေမယ်ငါစကားနားထောင်မယ်ဆိုရင်ချစ်မယ်လို့ဒီလိုမဟုတ်တော့ဘယ်သူတရားမှနောက်တရားရဲ့စကားကိုရာခိုင်နှုန်းပြည့်ငါမထောင်နိုင်ဘူးနားထောင်နေတဲ့အခါရှိတယ်လို့နားမထောင်နေတဲ့အခါမလဲလျောနေတဲ့အခါရှိတာပဲနော်အဲ့တော့တကယ်စိတ်မှန်တဲ့မြစ်တာမှာတဲ့ condition အကြောင်းပြချက်တောင်းဆိုချက်မရှိဘူးနော် Their unconditional love allows them to love without concern for themselves and without necessarily being loved in return ကိုယ့်ပြဘာမှထဲမစင်စားဘူးနော်ပြီးတော့ကိုယ့်ကိုယ်ကိုပြန်ချစ်ဖို့တောင်မှမမျှော်လင့်ဘူးနော်ငါသူ့မှာမေတ္တာထားတယ်သူ့အကျိုးကိုငါတက်နေလောက်ဆောင်ရွက်ပေးတယ်သူ့လွတ်လပ်တော့ငါထောက်ကူပေးမယ်သူ့အသိဉာဏ်ရှိအောင်ထောက်ကူပေးမယ်နောက်ဆုံးသူ့ဟာတကယ်အသိဉာဏ်ရှိပြတော့နော်သာဝတ်နေရေးမှာလည်းပဲငါ့ပုံမှာမိခိုးမှုမရှိတော့ဘူးနော်အဲ့တော့ financially independent နော်သာဝတ်နေရေးသူ့ဟာသူရှာတတ်သွားပြီအဘမမိခိုးမလိုတော့ဘူးနော်အဲအဲ့လိုပဲပြီးတော့ emotionally independent တချို့လူတွေကကိုကဝန်းနေနေရင်သူများကကိုနဲ့လိုက်ပြီးဝန်းနေမှကြိုက်ငါကဝန်းနေနေတာကိုသူကဝန်းမနေရင်အဲ့ဒါငါ့ကိုမချစ်လို့ဆိုတော့စိတ်ဆိုးတတ်တယ်နော်သူကတော့နေနေလိုက်တာနော်စိတ်ကားလိုက်တာအဲ့လိုခင်တတ်တယ်နော်တကယ်ချစ်တဲ့လူကငါစိတ်ဆင်းရဲနေတယ်ဒါပေမဲ့ကိစ္စမရှိဘူးသူစိတ်မဆင်းရဲပါဘူးငါစိတ်ဆင်းရဲတာသူစီမကူးပစက်ပါဘူးနော်emotionally သူကတွဲမထားဘူးအတက်မဖြစ်ဘူးနော်သူကသူကြည်ကြည်လင်အေးချမ်းချမ်းနေရမယ်နော်ထို့သူပဲနော်ကိုကသူ့ကိုချစ်တယ်ဆိုရင်သူစိတ်ဆင်းရဲနေတဲ့အခါမှာကိုကစိတ်မဆင်းရအောင်နေနိုင်ဖို့လိုတယ်နော်အပြန်လာမယ်နော်ဒါကြောင့်လို့ဆိုတော့သူ့မှာတောကကြီးလို့ကိုယ်စီလာတဲ့အခါမှာကိုကတောကရင်းနဲ့ခေါင်းမီးပောက်သွားရင်ဘာဆက်လို့ဘာမှမလုပ်တတ်ဘူးနော်အဲ့တော့သူ့မှာတောကကြီးနေတော့မှာကိုကတင်းတင်းကျပ်ကျပ်အေးအေးချမ်းချမ်းလေးနဲ့နေနိုင်ရမယ် emotionally independent ရနော်ဥပမာတစ်ခုပြောမယ်ဆိုတော့ယောဂကြီးကြီးနဲ့ခွဲဖို့လိုတဲ့အခါမှာနော်ခွဲစိတ်မှုကုသမှုလိုတဲ့အခါမှာစေမျိုးချင်းချင်းမခွဲဘူးတဲ့နော်စေမျိုးဆရာဝန်ဟာသူ့စေမျိုးကိုယောဂကြီးကြီးခွဲမပေးဘူးအသိမောလေးဆိုတော့ခွဲမှာပေါ့နော်အနာလေးပြည်ပြင်းနေတာခွဲတာမျိုးတော့လုံးမှာပေါ့နော်ဥပမာနှလုံးနဲ့ပတ်သက်ပြီးခွဲရတာမျိုးကတ္တနာပတ္တိခွဲရတာမျိုးလို့ဆိုရင်စင်မျိုးကမလောက်ဘူးတဲ့။ဘာဖြစ်လို့မလောက်တာလဲ။ emotionally attached ဖြစ်နေတယ်။ emotionally independent မဖြစ်ဘူး။တောတာကြီးနေတယ်နော်။အဲ့တော့တောတာကြီးမှားတတ်တယ်နော်။ဒါကြောင့်တောတာတိတ်ကြီးလုံးတဲ့လူဟာတကယ်မေတ္တာထားတဲ့လူမဖြစ်နိုင်ဘူး။စဉ်းစားကြည့်ဖို့ရနော်။တစ်ချက်ချင်းတစ်ချက်ချင်းကိုသိချစဉ်းစားပါနော်။အဲ့တော့မမသူ့ကိုချစ်လို့တောကဖြစ်လိုက်ရတာလို့ပြောမယ်နော်အဲ့ဒါမေတ္တာမဟုတ်ဘူးအဲ့ဒါသမုဒိယခံရစဉ်ပူလောင်တယ်မေတ္တာဟာဉာဏ်နဲ့ရှင်နော်ဉာဏ်နဲ့ရှင်တဲ့အတွက်ကြောင့်ပူလောင်မှုကိုမဖြစ်စေဘူးဒါပေမဲ့ခုနပြောဆိုနော်လူရဲ့သဘောထားတွေမိုးပြစ်စရာ mix ဖြစ်တာများတယ်နော်မေတ္တာနဲ့သမုဒိယယောနေတတ်တယ်မိဘနဲ့တာသမီးဆိုနှစ်ခုစလုံးယောနေတာနော်အဲ့ဒီမှာသမုဒိယကနည်းပြီးတော့မေတ္တာကကြီးရင်အမှန်တန်ကောင်းပါလေ။နော်။မေတ္တာကနည်းပြီးတော့သမှုတရားအားကြီးနေတော့ပူလာပဲဖတ်တယ်။နော်။
အဲ့ဒါလို့နော် emotionally independent ဖြစ်မယ်ပြီးတော့ psychologically လည်း independent ဖြစ်မယ်သူစိတ်ချမ်းသာအောင်ငါလုပ်ပေးမှဖြစ်မယ်လို့ဘယ်လိုမတွေးတော့ဘူးငါစိတ်ချမ်းသာအောင်သူလုပ်ပေးမှဖြစ်မယ်လို့လည်းမတွေးတော့ဘူးအမှတ်တမှတ်တွေးကြည့်ဘယ်လိုဖြစ်မလဲအဲ့လိုလုပ်ပေးမှဖြစ်တယ်လို့တွေးတော့မှာနော်ဒါပေမဲ့တကယ်မြစ်တာကဘာလဲဆိုတော့သူဟာသူစိတ်ချမ်းသာအောင်နေတတ်သွားအောင်နီလန်းပေးမယ်ဒါကြောင့်မြတ်စွာဘုရားရဲ့မေတ္တာအဲ့ဒီမေတ္တာမျိုးနော်မြတ်စွာဘုရားကသူများကိုစိတ်ချမ်းသာအောင်လုပ်ပေးတာမဟုတ်ဘူးနော်စိတ်ချမ်းသာအောင်နေနည်းကိုပေးလိုက်တာနော်သူတပားစိတ်ဆင်းရဲနေလို့မြတ်စွာဘုရားစိတ်ဆင်းရဲမှာလားဘု து ့တွဲမှာစိတ်မဆင်းရဲပါဘူးနော်အင်မတမေတ္တာကုဏကြီးပါဆိုတော့မြတ်စွာဘုရားကဘု து ့အတွက်မှာမပူဘူးနော်အဲ့ဒါမေတ္တာအစ်စ်တယ်နော်အဲ့တော့ငါစိတ်ချမ်းသာအောင်သူလုပ်ပေးရလိမ့်မယ်လို့ဒီလိုညော်လိုက်နေမှာတောင်းဆိုနေမှာဆိုရင်ကိုယ်တစ်ဖက်သားမှာကိုယ်စိတ်ချမ်းသာအောင်လုပ်မပေးနိုင်တဲ့အခါဘယ်လိုခံစားရလဲစိတ်ဆင်းရဲတော့မှာပဲနော် guilt ဖြစ်တော့မှာ哦 तू စိတ်ချမ်းသာအောင်ငါမလုပ်ပေးနိုင်ပါလားနော်အဲ့တော့ तू ဆင်းရဲ तू စိတ်ဆင်းရဲနေတာပဲကိုယ့်ကြောင့်ဆိုတာမျိုးဖြစ်သွားပြီနော်ကိုယ့်အပြစ်ဖြစ်နေပြီနော်အဲ့တော့အပြစ်ကြီးရှိရလို့ပြောဖြစ်သွားပြီမကောင်းတော့ဘူးနော်အဲ့တော့တကယ်မြစ်တာဟာရုပ်ကိုတယောက်အပြစ်ရှိရလို့ပြောဒါခံစားမှုမျိုးဖြစ်အောင်မလုပ်ဘူးနော်အဲ့တော့ငါကစိတ်ချမ်းသာအောင်ကြိုးစားပြီးတော့နေပါမယ်နေလည်းပဲကိုယ့်ကိုတရားနှလုံးသွင်းကိုယ့်စိတ်ကိုယ်ကိုတိကိုယ့်စိတ်ကိုယ်ကိုကြည့်ကြည့်ပြီးတော့နားလည်ပြီးတော့ကိုယ့်ကိုစိတ်ချမ်းသာအောင်နေပါနော်ဒီကြားထဲကတခြားအခက်အခဲတစ်ခုခုရှိရင်တော့အကူအညီပေးမယ်တရားနဲ့ပတ်သက်တဲ့အခက်အခဲရှိရင်လည်းပဲပေးနေတော့ပေးမှာနော်အဲ့တော့အဲ့လိုဖြစ်လာရင် psychologically independent ဖြစ်နေတယ်နော်အဲ့ဒါလို့မေတ္တာအစ်စ်ဆိုတာကြာလေလေနှီးထိုမှုမရှိအောင်အထောက်ကူပေးလေလေပဲနော်နှီးခိုနေအောင်လုပ်နေမေတ္တာမဟုတ်ဘူးနော်အားငယ်နေအောင်ကြောက်နေအောင်ကိုယ်အားကိုးနေအောင်လုပ်နေမေတ္တာမဟုတ်ဘူးနော်အဲ့တော့ financially လေး independent ဖြစ်ရမယ် emotionally independent ဖြစ်ရမယ် psychologically independent ဖြစ်ရမယ်နော် intellectually သူသိကြတာရှိရင်သူဟာသူရှာတတ်အောင်သူ့ကိုတဖြည်းဖြည်း training ပေးသွားမယ်နော်ဒီဘုံဘုံအတူတူနေခဲ့တဲ့ဒီဘုံဘုံစာပေတွေအများကြီးတင်ပေးခဲ့တဲ့ဆရာတော်ကြီးဆိုရင်သူ့ကိုမဲခွန်းတစ်ခုသွားမင်းရင်သူပါလောက်လက်ပြီးစာအုပ်တွေယူပြီးတော့ဖွင့်ပြလိုက်ဒီစာအုပ်ဘယ်နေရာမှာပါရှိရသွားဖတ်တော့နော်မဆုံးနိုင်အောင်ထပ်ထပ်ခါခါရှင်းမပြနော်စာရှာတတ်အောင်တင်ပေးလိုက်တယ်သူ့မှာ library အကြီးကြီးရှိစာပေကျမ်းဂန်ပိဋကတ်တွေအမျိုးမျိုးလောကီပိဋကတ်ကျမ်းဂန်စာစာတွေအမျိုးမျိုးရှိမသိလို့တခုခုသွားမရင်ဘယ်တော့မှအခြေကြီးရှင်းမပြဘူးတခုခုကိုလောက်ထတာရေးထတာတော့ပြရင်မှားရင်မှားတယ်လို့ပဲပြောလိုက်တယ်ဘာကြောင့်မှားတယ်လို့မပြောဘူးနော်ဘာကြောင့်မှားတယ်လို့သိချင်ရင်ဘယ်စာအုပ်သမဏဘလောက်ဒီမို့ရင်အခန်းကဏ္ဍဘလောက်ကိုသွားဖတ်ပါတခါလေဒီဘုန်းမှာကိုယ်အမှားလေးတခုကိုဘာကြောင့်မှားတယ်ဆိုတာသိဖို့အရေးနော်မိုးလင်းကမိုးချုပ်တောက်တယ်အများကြီးကြာထက်ခါထက်ခါဖတ်ထက်ခါထက်ခါဖတ်နော်အခြေအနေအင်မတန်ကုန်တာပဲနော်သူပြောလိုက်ရင်9မိနစ်နဲ့ပြီးမဲ့ကိစ္စဘူး9နာရီလောက်မကောက်ဘူးအချိန်ပေးရနော်အဲ့လိုနဲ့ဖတ်လာလိုက်တာအခုဆိုရင်ပြီးကျင်တာရှိရင်တိတ်မမေးရတော့နော်အင်မတန်ကောင်းသွားတယ်နော်အင်မတန်ကျေးဇူးကြီးပါတယ်သူ့ကိုကျေးဇူးတင်လိုက်တယ်ပြီးကြတဲ့မတ်လတုန်းကသူနိုင်ငံရနေပြန်လာလို့သူ့ဒီမှာခဏသွားနေသေးတယ်နော်ဒီကျေးဇူးတွေအမှတ်ရလို့ကိုအားကိုကိုးနေအောင်သူနှီးပေးလိုက်တယ်ပြီးကျင်တာရှိရင်ကိုအားကိုရှာတက်အောင်နှီးပေးလိုက်တယ်မင်းတရားရှိရင်ငါကုံပြောပြမယ်ဆိုရင်မေတ္တာတော့မေတ္တာလို့ပြောလို့ရတယ်နော်ဒါပေမဲ့တိတ်အစင်တန်မမြင်ပါဘူးကိုယ့်ဘောမှာမိခိုးနေအောင်လုပ်ရတယ်နောက်ထပ်မင်းမသိတာရှိရင်လည်းပဲငါပဲလာမေးဦးနော်ဒါအဲ့တော့အခုအဲ့ဒီဆရာတော်ကနိုင်ငံခြားကြောက်တော့ဘယ်လိုလုပ်တော့မေးတော့မေးလို့မဖြစ်တော့ဘူးနော်ဒါပေမဲ့မေးဖို့မလိုတော့ဘူးနော်အဲ့တော့ intellectually independent ဖြစ်သွားအောင်လုပ်ပြလိုက်တယ်နော်အသိဉာဏ်ပိုင်းဆိုင်ရာမှာကိုယ်ကိုယ်ကိုအားကိုးနေအောင်နီးပေးတယ်အဲ့ဒါပဲနော်ခြိမထားအောင်တော့သူကလမ်းလျှောက်ခိုင်းတာဂုံးပိုးပြီးတော့ယူမသွားဘူးမင်းချောင်းနဲ့မင်းလျှောက်တယ်နော်အင်မတန်ကျေးဇူးကြီးတဲ့ဆရာကြီးနော်ပြီးတော့ spiritually independent ဆိုလည်းရှိသေးတာပဲနော်တရားနဲ့ပတ်သက်တဲ့ကိစ္စနော်တရားကြည့်ဖို့အရေးမှလည်းပဲသူ့ဟာသူကိုယ်ကုခန္ဓာကိုသူကြည့်တတ်အောင်ရှိတတ်အောင်မြင်တတ်အောင်နီးလမ်းပေးရအဲ့လိုပြီးတော့သူ့ခန္ဓာကိုသူကြည့်ပြီးတော့သိပြီးတော့နော်ခန္ဓာ၅ပါးအကြောင်းကိုကြာလေတိလေကြာလေတိလေရင့်ကျက်လေအေးချမ်းလေလွတ်လပ်လေ
အဲ့လိုဖြစ်သွားရင်နော်ဒါမှဖြစ်ရရောက်တယ်နော
် getting a return on their love is not what matters to them ကိုကသူ့ကိုချစ်တယ်ဆိုတော့နော်အကျိုးရှိအောင်လုပ်ပေးပြီးတော့သူ့စရာတုံးတစ်ခုပြန်ရဖို့ရေကိုတဲ့လုံးဝမျက်နှာချက်မထားဘူး truly unconditional loveis both free and freeing တကယ်စစ်မှန်တဲ့နောင်ကျိုးမပါတဲ့မေတ္တာဟာတဲ့ပြီးရတဲ့လူမှလည်းလွတ်လပ်နေတယ်လို့ခံရတဲ့လူမှလည်းပဲလွတ်လပ်ပါတယ် both free and freeing ကိုယ်လည်း free ဖြစ်တယ်သူလည်း free ဖြစ်တယ်တကယ်လွတ်လပ်တဲ့မေတ္တာနော်တစ်ခုခုနောင်ကျိုးပါနေသူစရာတစ်ခုခုမျောလင့်နေလို့ရှိရင်ကိုယ်ကမျောလင့်နေရတာနဲ့ကိုယ်ပဲမလွတ်လပ်ဘူးငါမျောလင့်တာသူစီကရပါဘယ်တော့ရမရရင်ဘယ်လိုလုပ်ရပါကြီးနေရလွတ်လပ်တော့နော်ငါဘာမှမမျောလင့်ဘူးငါတက်နေတာလုပ်ပြလိုက်ပြီပြီးပြီဒါပဲလွတ်လပ်တော့နော်ဟိုရတဲ့လူကလည်းပဲသူစီကငါအကူအညီယူထားတယ်ရထားတယ်နော်သူကငါ့ကိုမေတ္တာမထမ်းကြီးမားလုံးလို့ငါ့ကိုအကူအညီတွေအများကြီးပေးတယ်ငါသူ့ကိုကျေးဇူးပြန်ဆရအောင်ပါပဲနော်သူကတော့တခုခုတော့ပြန်မျောလင့်အောင်ပါပဲဆိုတဲ့စိတ်လေးသူ့မှာရှိနေရင်ငင်တိုင်းငင်တိုင်းအကျိုးရှင်ကိုပြန်မြင်ရတဲ့လူလိုဖြစ်နေတယ်နော်အကျိုးမဆက်တည်ဘူးလားလို့မေးတာခါးတယ်လို့ဖြစ်နေတယ်ခါးတိတ်ခက်တယ်နော်ဒါကြောင့်တကယ်ဖြစ်လို့ရှိရင်ငင်ကကျေးဇူးကိုမသိပါဘူးလို့မပြောပါနဲ့နော်ငင်တို့ကျေးဇူးကမ်းတယ်လို့မပြောလိုက်ပါနဲ့ဒါကြောင့်လို့ဆိုတော့အဲ့လိုပြောလိုက်ရင်အတိတ်ကနှောင်ကျိုးပါနေတယ်နော်လွတ်လပ်တဲ့မေတ္တာမဟုတ်တော့ဘူးနော်ပေးနိုင်ရင်လွတ်လပ်ချက်ချက်ပဲပေးလိုက်ပါအကျေကြီးမပေးနိုင်ဘူးဆိုဘယ်နဲ့လုပ်မပေးနိုင်သေးပါလားလို့ပဲကြည့်ပါလို့နော်အပြစ်မတင်ကြပါဘူးနော်ဒါကြီးကဇွတ်တင်ကြီးဖြစ်အောင်လုပ်လို့ရတာမဟုတ်ဘူးနော်အဲ့တော့အခုအားလုံးပဲအသက်ဒီပေါ်ရကြပါပြီကိုယ်ပတ်ဝန်းကျင်မှာကိုမိသားစုကမှာစီမျိုးတွေမှာငွေချင်းတွေထဲမှာနော်လို့ပေါ်ကမယ်ဒီမှာသူ့ကိုသူတကယ်ဖြစ်ပါတယ်ဆိုတဲ့လူတွေကအများကြီးရှိပါတယ်နော်အဲ့ဒီကြည့်ရလို့လည်းပတ်သက်ပြတော့တခါတည်းဟာမှာကိုယ်စိတ်ထဲမှာသူတို့နဲ့ပတ်သက်ပြီးစိတ်မချမ်းသာကြည့်ရတဲ့ခါကြီးရှိတယ်နော်ကြည့်ရတဲ့ခါမှာကိုယ်စိတ်ကိုကိုယ်သေးချပြန်ကြည့်ပါငါဘာဖြစ်လို့စိတ်မချမ်းသာကြည့်ရတာလဲနော်ညာတော့အဖြစ်စိတ်မချမ်းသာကြည့်ရတာဟာကိုယ့်ဘက်ကသဘောထားတကယ်မမှန်လို့ပါနော်ဉာဏ်ရင်းချက်ထားနေလို့ဒီလိုပါနော်အဲ့တော့အဲ့ဒါလို့တကယ်အစ်င့်မြင့်တဲ့မြတ်တာကိုမထားနိုင်သေးခင်မှာကိုမြတ်တာမှာညလုံးကျပါနေတယ်ဆိုတာလေးကိုတော့ရိုးရိုးသားသာတတ်သိရှိရှိသိပါနော်ကိုကုတ်ကမလိမ်မဲနဲ့သူတပားကိုလည်းမလိမ်မဲနဲ့နော်ငါနေပုံမှာအဲ့လိုညလုံးကျတည်ထားပါတယ်ဆိုတာကိုသူမင်းလည်းပြောကြည့်စမ်းမှာဘာဖြစ်တာလဲသိအောင်ကိုပြောညှိလို့ရတော့ကိုအဆင်ပြေသွားတယ်နော်ဘုံဘုံတော့မရေတည့်ရနဲ့ခဏခဏပြောတယ်ပြောပါမရလေကိုအဆင်ပြေလေဖြစ်လာနော်ရိုးရိုးသားပြောတာနော်ကိုကသူ့ဘက်ကဘာကိုမျောလိုက်ပါလေဆိုတော့ပြောလိုက်တာမမျောလိုက်ရဘူးမဟုတ်ဘုံဘုံကိုတိုင်တော့မှအခုပြောသလောက်မြတ်တာအစင်မြင့်မြင့်မျိုးမထားနိုင်သေးပါဘူးနော်ထားနိုင်ဖို့ကိုကြိုးစားတဲ့သဘောရှိပါလေနော်ဘယ်လိုနည်းနဲ့ကြိုးစားလဲဆိုတော့မထားနိုင်တိုင်းမထားနိုင်တဲ့အဲ့ဒီစိတ်ကိုပြန်ကြည့်တယ်ငါတခုခုမျောလိုက်နေပြီလေနော်ငါမြတ်တာကတကယ် free and freeing မဖြစ်သေးပါဘူးအဲ့ဒါကိုကြည့်တာကပထမ step အရေးကြီးဆုံးပဲ။နော်။ဒီချက်ကိုအဓိကထားပြောနေတာပါ။ဒီကပြောခဲ့တာတွေအားလုံးကတော့အချမ်းရံနေတိုင်းပါနော်။အဲ့တော့ကိုယ်စိတ်ကိုကိုကြည့်ပါ။လူုံပြောက်ကိုကိုချစ်တယ်ဆိုရင်အဲ့ဒီချစ်တဲ့စိတ်လေးပြန်ကြည့်ပါ။တကယ်လွတ်လွတ်လပ်လပ် both free and fleeing ဆိုတဲ့ unconditional ဖြစ်တဲ့နော်။မေတ္တာနဲ့ချစ်တာဟုတ်ရလား။မဟုတ်သေးဘူးဆိုရင်အဲ့ဒီမဟုတ်သေးဘူးလို့ကြည့်ရတာတိတ်အကျိုးများတာ။နော်။ဘာကြောင့်လို့ဆိုတော့အဲ့ဒါကမှမသိရင်ဖြည့်ဆက်လို့ဘယ်လိုမှမရတော့ဘူးနော်တကယ်စစ်မှန်တဲ့မြတ်တာလုံးလုံးမဖြစ်နိုင်တော့ဘူးနော်အဲ့တော့ဒီစုံတယောက်ကိုနော်ကိုကတကယ်ကိုလုံးဝညှလုံးချက်မပါတဲ့မြတ်တာနဲ့စင်စင်ကြေကြေလေးတောင်းရပေးလိုက်တဲ့အခါမျိုးလဲဖြည့်တတ်ပါတယ်နော်ဖြည့်တဲ့အခါမှာအဲ့ဒီကိုယ်စိတ်ကိုကိုပြန်ကြည့်စမ်းပါဘယ်လိုများနေတယ်လဲပြောပြဖို့တော့မလွယ်ဘူးနော်အင်မတန်ကျဉ်းနပ်ပြီးတော့အင်မတန်အေးချမ်းပြီးတော့အင်မတန်လွတ်လပ်နေတာလေနော်အဲ့တော့ကိုက ချင်းမှန်တဲ့မြေတံနဲ့ဖြစ်နိုင်မှုပေးနိုင်မှုကကိုယ့်အတွက်တကယ်တော့အကောင်းဆုံးပဲအစ်မတရင့်ကျက်တဲ့တည်ငြိမ်တဲ့ဤကျမ်းတဲ့သဘောထားကြီးတဲ့မြေတံစိတ်ကြီးကဖြစ်လာအဲ့ဒီစိတ်ကအားရစရာကျဉ်းစရာအကောင်းဆုံးပဲဟိုဝိပဿနာပါအထုတ်တဲ့လူပို့ဆိုရင်တော့ငါဟာမြေတံရှင်ကြီးဆိုပြောတော့ဒီလိုတော့တွေးမှာမဟုတ်ဘူးနော်ဒီလိုတွေးရတဲ့အခါလဲရှိတတ်ပါတယ်နော်ဒါပေမဲ့တကယ်တတိနဲ့ကြည့်တဲ့အခါမှာကိုမြတ်တာစိတ်ရဲ့စင်ကြယ်မှုကိုမြင်တဲ့အခါမှာနော်အင်မတန်အားရဆိုအဲ့ဒါလို့ဖြစ်တတ်ဖို့ဆိုတာအင်မတန်ခဲတယ်ဖြစ်ခဲတယ်နော်အဲ့ဒါလို့ဖြစ်ရတာဟာအင်မတန်ကျဉ်းတ်စရာကောင်းတဲ့ကိစ္စတခုဒါဟာတကယ်မချော်ရတိပါပဲရင့်ကျက်မှုဖြစ်ပါတယ်နော်တကယ်အဋ္ဌဉာဏ်ကြီးမှတကယ်စိတ်နဲ့သဘောထားကြီးမှအဲ့ဒါလို့ဖြစ်လို့ရတယ်အဋ္ဌဉာဏ်မကြီးရင်သဘောထားမကြီးရင်အဲ့လိုစိတ်ညစ်နေဖြစ်လို့မရဘူးနော်။ဒါကြောင့်တကယ်အစင်းမြင့်တဲ့မြတ်တာမှာအဋ္ဌဉာဏ်ပါနေ။နော်။ရင်ကျက်မှုဟာပါနေ။အဲ့ဒီအဋ္ဌဉာဏ်နဲ့ရင်ကျက်မှုကဘာဒီမြတ်တာနဲ့တွဲပြီးတော့မြင်ရတယ်။နော်။မြတ်တာစိတ်ကိုကြည့်ရင်းနဲ့ကိုယ့်ရဲ့တကယ်ရင်ကျက်တဲ့လူကြီးဆန်တဲ့မချွဲဖြစ်တဲ့သဘောထားနဲ့အဋ္ဌဉာဏ်ကိုမြင်နေရတယ်။ပြီးတော့အဲ့ဒီမြတ်တာရဲ့အင်းကျက်မှုကိုလည်းပဲအပြည့်အဝကြည့်လို့ရတယ်။အင်မတန်အေးချမ်းတာပဲ။ဘာအေးရနေမှမတူနိုင်ဘူးနော်။ဟိုဝိပဿနာတရားထုတ်လို့တတိယမာတိကြောင့်ပိဋိပတ္တိဖြစ်လို့အေးရတာတစ်မျိုးပါနော်။ဒါပေမဲ့ကိုယ်ခန္ဓာကိုကိုရှုပြီးတော့အဲ့လိုအနတ္တကိုမြင်ပြီးတော့လွတ်နေတဲ့အခါမှာအေးချမ်းတာကတစ်မျိုး။အများသတ္တဝါတွေကိုကြည့်ပြီးတော့တကယ်လေးနဲ့တဲ့စိတ်မှန်တဲ့မြစ်တာနဲ့ချင့်နေတဲ့စိတ်ချင့်နေတဲ့အခါမှာအဲ့ဒီစိတ်ကိုပြန်ကြည့်ရတဲ့လွတ်လပ်မှုနဲ့အေးချမ်းမှုကနောက်တစ်မျိုးဖြစ်နေ။နော်။တစ်မျိုးစီပါပဲ။အချို့ကြတဲ့ကြတော့တရားထုတ်နေရင်တော့အေးချမ်းတယ်နော်လူတွေနဲ့ဆက်ဆံတဲ့အခါမှာအေးချမ်းမှုရှိတော့ဘူးအဲ့ဒီအခါမှာသိထားဘူးလားငါသူ့ကိုဘယ်လိုသဘောထားနဲ့ဆက်ဆံနေတာလဲနော်အဲ့ဒီသဘောထားလေးကိုအမြဲတမ်းကြည့်ကြည့်ကြည့်ကြည့်ပေးမှဆိုရင်နော်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းပို့ပြီးတော့သဘောထားပြည့်ဝလာတယ်သဘောထားကြီးလာတယ်နော်အဋ္ဌဉာဏ်ကြီးလာတယ်အဲ့ဒီအဲ့ဒီလိုမြတ်တာနဲ့နေနိုင်လေလေဟိုဝိပဿနာတရားတော့ကလည်းပဲပို့ပြီးတော့အရှင်ပြေလေးလေးပဲနော်ဒီနှစ်ခုဟာတစ်ခုတစ်ခုအထောက်ကူပေးတယ်နော်ကိုကတရားထုတ်လို့အေးချမ်းလေးလေးပို့ချစ်တက်လာလေးလေးပို့ပြီးတော့စမ်းရှင်းတဲ့စင်ကြဲတဲ့သွတ်လပ်တဲ့မြေတံနဲ့ချစ်နိုင်လေးလေးကိုတရားဘက်ကလည်းပဲပို့ပြီးတော့အထောက်ကူရလေးလေးပဲတမာတိတိတ်ကောင်းတယ်တရားကိုစိတ်ဆိုးနေတရားထင်လို့မရဘူးနော်ဘုသူကမှစိတ်မဆိုးဘူးအလုံးပါမြေတံစိတ်ထားနိုင်နေဆိုရင်ဆံမြောင်တန်တန်တရားထုတ်လို့ရတယ်နော်ပြီးတော့အဲ့ဒီမြေတံစိတ်နော်ကိုယ်တဏ္ဍာမှာဖြစ်တဲ့မေတ္တာစိတ်ကကိုယ်စိတ်နဲ့ကိုယ်ခန္ဓာကိုပြန်ပြီးတော့အားဖြည့်ပေးလိုက်တယ်နော် nurturing နော်အဲ့တော့မေတ္တာဆိုတာဟာကိုယ်စိတ်တဲ့အဟာရတစ်မျိုးပြန်ဖြစ်သွားတယ်နော်သူတစ်ပါးအတွက်လည်းအဟာရဖြစ်တယ်နော်သူတစ်ပါးကိုကိုယ်ကချစ်လို့ရှိရင်အော်ဘသူကတော့ငါ့ကိုချစ်ပါလားလို့ကြည့်ရင်ကိုပဲအင်မတန်ပျော်အင်မတန်အားရှိတယ်ငါ့ကဘသူမှမချစ်ပါလားဆိုရင်သိအားငယ်တာနော်Others are allowed to grow on their own terms. So, my banana dadami, the water is a didi machine. She ana de be, the water is a jack, a didi machine. So, two zi, two wasna, two biza, two a toe, two paramina, two lajara, no? So, two own terms net, two jibabazi, two wasna bara, two the vodja, two lobazi. So, the chumi baria, dadami, chit or chiba, dagame.ကိုယ်သားသမီးကကျောင်းလိုင်းကိုဝါနာမပါဘဲနဲ့မိဘကအကျဉ်အကျဒါမလုပ်မနေရဆိုတော့ခိုင်းတယ်နော်တချို့သားသမီးကမိဘကျင့်တတ်ပါစီတော့ဆိုတော့နော်အင်မတန်ဩဇာအာဏာကြီးတဲ့တစ်ချက်လို့အမိတ်ကြီးနဲ့အာဏာပေးထားတဲ့မိဘကိုမလွန်ဆန်နိုင်တော့မိဘကျိတ်ကိုလိုက်လို့ပေးတယ်နော်ဒါပေမဲ့ကျောင်းပွဲရတဲ့ခါမှာဝန်တာသလားဆိုတော့ဝန်မတာဘူးတဲ့သူတို့လူချင်းတို့လုပ်ပေးလိုက်တာပဲတဲ့နော်ဒီလုပ်ကိုလုပ်ချင်လားဆိုမလုပ်ချင်ဘူးတဲ့ဝါနာမပါဘူးအချင်းကြီးအများကြီးနော်ဘဝဘဝပေးလိုက်ရပြီဒီချင်းကြမှာသူ့မှာနောက်တစ်ခုကိုလုပ်ဖို့ဆိုတာလည်းပဲအချင်းတိတ်မပေးနိုင်တော့ပါဘူးနော်ဒီလိုလူတွေအများကြီးရှိပါတယ်နော်ဒါဥပမာတစ်ခုပြောပြတာနော်အဲ့တော့ကိုယ်သားသမီးကိုတကယ်ချင်းဘယ်အချက်မှာသူအားသာတယ်ဆိုတာကိုကြည့်ရမယ်နော်သူလုပ်ချင်တဲ့ကိစ္စကဂုံတိတ်ခါမထိခဲ့ဘူးအကျင့်စာရိတ္တမထိခဲ့ဘူးဒီနှစ်ခုကတော့တူတူပါပဲနော်ကျမ်းမာရေးမထိခဲ့ဘူးအသက်အန္တရာယ်မဖြစ်ဘူးဆိုရင်လုတ်ပါစီခွင့်ပြုနိုင်ရမယ်နော်မိဘအကြိုက်နဲ့မတူတော်လည်းပဲရေရေနဲ့နဲ့ခွင့်ပြုနိုင်ရမယ်နော်ဆိုတော့ grow on their own term. အဲ့ဒါဖြစ်ရမှာနော် They
always remember that it is an immense privilege for others to allow them to be part of their life. A gift others bestow on them, not something they can rightfully claim for themselves.
အဲ့ဒါနည်းနည်းခြေသွားပြီနော်အဲ့တော့ဒီဆုံးတယောက်ကိုကိုကသူ့အကျိုးကိုဆောင်ရွက်ခွင့်ရတယ်ကိုသားသမီးလာဖြစ်တာကိုပဲဥပမာနဲ့ပြောချင်ပါတယ်နော်။ဆရာတပည့်လည်းဒီလိုပါပဲ။အဲတော့ဥပမာနဲ့ပြောရင်တချို့ဒကာကြီးတွေနော်။တို့တို့ဖေကတို့တို့စီမှာတားဖြစ်နေပြန်ဝင်စားနေတာရှိတယ်။ရန်ကုန်မှာရှိတယ်၊ခမုန်းတိတာရှိတယ်နော်။မန္တလေးမှာလည်းရှိတယ်။ရန်ကုန်မှာရှိတာကတော့သူကချွေးမကြီးပြန်ပြီးတော့ကလေးပြန်ဖြစ်တယ်နော်။သူသားရဲ့ဇနီးဒီမှာသူကကလေးပြန်ဖြစ်တယ်နော်။မလေးမှာတိတဲ့သူဦးကြတော့သူကသူ့တမီးအကြီးဆုံးစီမှာတားပြန်ဖြစ်တယ်နော်တမီးရင်းစီမှာတားပြန်ဖြစ်တယ်နော်သူကတော့တားရဲ့တားပြန်ဖြစ်ပြီးတော့နှစ်သူကတော့တမီးရဲ့တားပြန်ဖြစ်တယ်ဒကာကြီးတွေနော်အဲ့တော့ဒီရန်ကုန်မှာရှိတဲ့ကလေးကတော့အခုဆိုရင်တော့ကြီးတော့ပါပြီသူကဘယ်လိုပြောလဲဆိုတော့ကလေးလေးကစကားတက်တဲ့ကြီးပါနော်သူ့အဖေကသူမလုပ်ကျင်းနိုင်ဘူးပဲဘာဖြစ်လို့လဲဆိုတော့အရင်ဘဝတော့ငါလုပ်ကျင်းခဲ့တယ်သူမှတ်မိနေတယ်ဒါသူ့အဖေဆိုတာနော်တော်တော်အံ့ဩစရာတော်တော်စိတ်ဝင်စားစရာကောင်းတယ်နော်အဲ့တော့ဘာဖြစ်ဖြစ်နော်အခုဘဝမှာအဖေဖြစ်နေရတဲ့လူကနော်သူ့သားကိုသူပြန်ကြည့်ရင်ဒါဘယ်သူလဲလို့မေးရင်အခုဘဝတော့ငါသားနော်အရင်ဘဝတော့ကတော့ငါဖေဖြစ်ခဲ့တယ်နော်အဲ့တော့အရင်ဘဝတော့ကအဖေရဲ့ကျေးဇူးကို तू အမှတ်ရလို့ရှိတယ် तू ဘာလုပ်သားကိုပြည့်စုံရမယ်နော်အဲ့တော့ငါတားလာဖြစ်ရတာကတကယ်တော့ငါ့အတွက်အင်မတန်ကံထူးလို့ပါလားနော်ငါအဖေကျေးဇူးအရင်ဘဝတုန်းကလည်းပဲအထက်လျောက်တော့သူကျေးဇူးပြန်ပြီလို့ဆောင်ရပေးကြတာရှိခြင်းနဲ့ရှိမှာနော်ရှိလိုက်ပါတော့နော်ဒါတော့အခုကိုယ်မှတားလာဖြစ်ရတော့သူ့ကိုလူတော်လူကောင်းတယောက်ဖြစ်အောင်အရေးချင်းရှိတဲ့လူတယောက်ဖြစ်လာအောင်နော်သူ့ညာနဲ့သူစဉ်းစားတတ်တွေးခေါ်တတ်သုံးဖြတ်တတ်တဲ့လူတယောက်ဖြစ်အောင်လူရဲကံရဲလူတယောက်ဖြစ်အောင်မိမိအကျိုးအများအကျိုးကိုဆောင်ရနေတဲ့လူတယောက်ဖြစ်လာအောင်တရားတွေအားထုတ်ပြီးတော့ရင့်ကျက်တဲ့သူအေးချမ်းတဲ့သူလွတ်လပ်တဲ့သူတယောက်ဖြစ်သွားအောင်ငါအထောက်အကူပေးရရင်ဘယ်လောက်ကောင်းမလဲနော်ပေးခွင့်ရပြီအဲ့ဒါဒီလိုပေးခွင့်ရလာတာကအခွင့်ထူးကြီးတစ်ခုလို့ပြောရင်ရောပြောနိုင်တယ်နော်ငါအမတန်ကြီးမားတဲ့အခွင့်အရေးတစ်ခုရပြီဝန်တာစရာကောင်းလိုက်တာလို့ဒီလိုတွေးရမှာနော်အဲ့တော့လူတိုင်းလိုလိုပါပဲတကယ်တော့မမှတ်မိကြလို့တဘွားမဟုတ်တဘွားမှာတော့မိသားတို့သားသမီးတို့ဆရာတပည့်တို့ဆိုတာတော်ကြက်ကြမှာပါပဲနော်အဒီအနမတက်ကသံသာရဆိုတဲ့တုံးမတော်ဘူးတဲ့လူမရှိဘူးလို့ဘုရားဟောတာရှိတယ်နော်အဲ့ဒီသဘောလေးကိုပြန်စင်ကျင်မိတဲ့ခါမှာတွေ့ရသည်မလူတိုင်းကိုကျေးဇူးဆက်ခြင်းတဲ့သဘောဖြစ်လာနိုင်တယ်နော်သူ့ကိစ္စတစ်ခုခုကိုကိုတတ်နိုင်တုံးနော်ပစ္စည်းနဲ့ပဲဖြစ်ဖြစ်အကြံဉာဏ်နဲ့ပဲဖြစ်ဖြစ်နော်ကိုတတ်နိုင်တုံးတတ်နိုင်တဲ့လောက်ကလေးလှုပ်ပေးလိုက်ရတာမဟာအခွင့်ထူးကြီးတစ်ခုကိုရရပါလားလို့ခံစားတတ်လို့ရှိဘလောက်များကောင်းမလဲနော်ဘလောက်ကျင်တတ်เสียကောင်းမလဲနော်အဲ့ဒါဟာဟိုရပိုင်ခွင့်တစ်ခုမဟုတ်ဘူးအခွင့်ထူးတစ်ခုရထားတာပါနော်အဲ့တော့အဲ့လောက်ထိအောင်သဘောထားကြောင်းနေသွားနိုင်တယ်နော်အဲ့လိုသဘောထားမင်းနဲ့လူတိုင်းကိုဆက်ဆံနိုင်ရင်ဘလို့များနိုင်မလဲလူမှုဆက်ဆံရေးကဘလောက်ကျင်တတ်เสียကောင်းလိုက်မလဲနော်အခုလူတွေမှာသိချမ်းတာမှုကောင်းကောင်းမရကြဘူးဆိုတာလူမှုဆက်ဆံရေးမှာသဘောထားမပြည့်ဝကြလို့ပါနော်တာဝန်နေရေးကြောင့်သင်္ဘာနာကတော့ရှိပါတယ်နော်ဒါပေမဲ့အဲ့ဒါကတော့နည်းနည်းပါပဲနော်ဒီပုံပုံခဏခဏပြောတယ်သိခြင်းလောက်အောင်သိနေရတာဟာတာဝန်နေရေးကြောင့်ဖြစ်တာအင်မတန်နည်းပါတယ်သိခြင်းလောက်အောင်သိရှင်းရတာဟာဆက်ဆံရေးမှာသဘောထားမမှန်လို့ပါနော်ဆက်ဆံရေးမပြည့်လည်လို့ပါကြက်ကိုကြောက်အထင်လွဲကြလို့သဘောထားမှန်ဖို့အင်တန်ရေးကြည့်ပါလေဒီလိုသဘောထားကြီးကြီးနဲ့နေသွားမှသာတရားထုတ်တဲ့နေမှာလည်းပဲလောလောကူကူနဲ့တိုးတက်သွားနိုင်တယ်နော်တရားဘက်ကတိုးတက်ခြင်းသဘောထားကြီးမှဖြစ်တယ်နော်သဘောထားကြီးရဲ့ဆိုတာမေတ္တာကြီးမှသဘောထားကြီးနိုင်တယ်နော်ကရုဏာလည်းကြီးမှသီးခံနိုင်မှခွင့်လွှတ်နိုင်မှဒါဒီအားလုံးဟာမေတ္တာထဲမှာခြုံပြီးတော့ပါနေတယ်နော်
The more they give of themselves, the more there is to give.
တကယ်မေတ္တာကြီးတဲ့လူဟာပေးနေရလေလေပို့ပြီးတော့ပေးနိုင်လေလေဘယ်တော့မှကုန်သွားဘူ
း The more severe they are, the more humble they become.
သူတို့လူတွေကပို့ပြီးတော့ချစ်ခင်လေလေဟိုလေးစားလေလေသူတို့ကပို့ပြီးတော့မာမနနေသွားလေလေအဲ့တော့သတိမထားလို့ရှိရင်သဘောထားသိလို့ရှိရင်သူတို့ဘာရဲ့ဘဝကိုချုပ်ကန်ထားရတာကိုသဘောကျpowerful ဖြစ်တဲ့စီလီမျိုးရတာဘူးเนาะအဲ့တော့သူတပားပုံမှာ power play လုပ်ရတာကိုသဘောကျတတ်တယ်เนาะအဲ့တော့ power play ဆိုတာတကယ်တော့ powerful နဲ့တခြားစီเนาะ power play ရဲ့အဓိပ္ပာယ်ဟာ powerless လို့အဓိပ္ပာယ်ပေါ့သူတပားကိုနိုင်ကျင်တာဟာအားနည်းတဲ့လူရဲ့စိတ်တိုင်အားနည်းတဲ့လူရဲ့သဘောထားပါเนาะစိတ်တိုင်အားကြီးတဲ့လူဟာသဘောထားကြီးတဲ့လူဟာဘယ်သူ့မှမနိုင်ကျင်ဘူးဘူးအထက်ကမှမနေခြင်းသူများတွေကခြေလုံးလို့ပါယူတိလုံးလို့ပါလေးစားလုံးလို့ပါဆိုတော့နော်မြင့်တဲ့နေရာခေါင်းပေါ်တင်ထားတော့မှသူတို့မနေခြင်းပါဘူးနော်ဒါပေမဲ့သဘောထားသိတဲ့လူဟာသူများကိုဂုတ်ခွားပြီးတော့ទីထားခြင်းနဲ့နော
် the life the less they want နော
်အဲ့တော့ကိုကမေတ္တာကုဏကြီးတယ်ဉာဏ်ပညာကြီးတယ်သဘောထားကြီးတယ်နော်လွတ်လွတ်လပ်လပ်ပဲအများကျိုးဆောင်ရွက်ခြင်းတယ်ဆရာလိုက်ခြင်းတော့မဟုတ်ဘူးနော်အနာရှင်လို့ခြင်းလို့မဟုတ်ဘူးနော်တကယ်ကိုအကျိုးဆောင်ရခြင်းလို့ဆောင်ရပေးတဲ့ခါမှာသူတပားကလိုလိုချင်ချင်နဲ့ပဲ